Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်မလ22ရက်တနင်္လာနေ့ညဘက်အတွက် VOA မြန်မာဝိုင်းအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါပြီရှင်ကျွန်မဆူမြတ်မောပါမြန်မာနိုင်ငံမှာဒီဆရာနာသိမ့်မှုနဲ့ဆန္ဒပြသူတွေအပေါ်ဖိနှိပ်မှုမှာပါဝင်သူ17ယောက်ကိုအရေးယူတံခတ်မှုတွေချမှတ်ဖို့ EU ဥရောပသမဂ္ဂကဆုံးဖြတ်လိုက်ပါတယ
် Ja wir werden uns heute mit Myanmar beschäftigenDas, was wir dort an Gewaltexzessen sehen, ist absolut nicht akzeptabel.
Myanmar nga ma tat phyat ni mu re ha belo ma lam khan nai ne a sin ko yauk ni de a twet tan khan mu re ko cha mat pho lo at de lo EU san ya Germany nai ngan ja yi win ji Heiko Maas pyo cha kha da ba. Di ka ni EU ga cha mat lai de tan khan a ye yu mu re de ma ba du re ba de le so ra ma cha kin ti ya ba me.မြန်မာနိုင်ငံမှာတော့စစ်တပ်နဲ့ရဲကပြစ်ခတ်နှိမ်နှင်းမှုတွေလုပ်နေပေမဲ့ဆန္ဒပြသူတွေကတော့လမ်းပေါ်ထွက်ပြီးတော့ဆရာနာရှင်စနစ်ဆန့်ကျင်တဲ့ဆန္ဒပြမှုတွေကိုနှီးမျိုးစုံနဲ့ဆက်လုပ်နေကြပါတယ်ဒီအကြောင်းတွေကိုအခုညအစီအစဉ်မှာထုတ်ပြန်ပေးသွားမှာပါအရင်ဆုံးတော့ဒီကမ္ဘာမှာထိတန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမနန်းလောင်နဲ့မခွာညိုတို့ကရှင်းပြပေးကြပါမယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့ February လဆမိုင်းကလေးကအများပြည်သူတွေရဲ့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေနိုင်ငံတော်ပေါ်ပေါက်နေတာမှာဒီကနေ့တနင်္လာနေ့မှာတော့ကားရီမော်တော်ဆိုက်ကယ်တွေနဲ့စီတံလှည့်လည်ပြီးတော့ဆန္ဒပြတာတွေရှိတယ်လို့ဟွန်တီပြီးတော့ဆန္ဒထုတ်ပေါ်တာတွေနဲ့အနေရောင်မိုးပြန်ပူပေါင်းနဲ့လှုပ်ပြီးဆန္ဒထုတ်ပေါ်တာတွေလည်းရှိပါတယ်ရန်ကုန်မြို့ရပ်ကွက်တချို့မှာအရင်တချင်ဆန္ဒပြပေါ်တွေကျင်းပခဲ့ပြီးမန္တလေးမြို့မှာတော့ကွင်းမြင်တွေမှာပိုစတာတွေချပြီးတော့လူမဲ့သပိတ်တွေဆင်နွှဲခဲ့ပါတယ်မနေ့တနင်္ဂနွေနေ့တုန်းကလည်းမန္တလေးမှာစီကြောင်းသားတွေအပါအဝင်ရာနဲ့ချီတဲ့ဆန္ဒပြသူတွေကအာယုံတက်ချိန်မှာလမ်းမောထွက်ဆန္ဒထုတ်ဖော်ခဲ့ကြပါသေးတယ်။တိုင်းနယ်ပြည်နယ်တွေမှာလည်းအာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေဆက်လက်ဆုတလို့ကျင်းပနေတာပါ။ကချင်ပြည်နယ်နမ်တီမြို့နယ်မှာတော့ဆန္ဒပြသူတွေကိုလုံခြုံရေးတပ်တွေကအင်အားသုံးအကြမ်းဖက်နေနေပြီးလူတချို့ကိုဖမ်းဆီးခဲ့ပေမဲ့ခံဝန်ချက်နဲ့ပြန်လို့ပေးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ချင်းပြည်နယ်မင်းတပ်မြို့မှာလည်းပဟိုစည်းကြီးရှိမှာစစ်အာဏာဆန့်ကျင်ရေးဆိုင်မှုတွေချပြီးတော့ဆန္ဒပြခဲ့ကြတာပါ။ရှမ်းပြည်နယ်တောင်ကြီးမြို့မှာလည်းဒီကနေ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားသုံးဖြိုခွင်းခဲ့တာပါ။တနင်္လာရီတိုင်းတပွဲမြို့မှာလည်းတက္ကသိုလ်ကျောင်းသူကျောင်းသားအများစုပါတဲ့ဆန္ဒပြသူတွေကဒီကနေ့လမ်းမထွက်ဆန္ဒပြခဲ့ကြပါတယ်။ကြီးခဲ့တဲ့ရက်ပိုင်းမြို့မှာဆန္ဒပြသူတွေအပေါ်စစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားသုံးနှိမ်နှင်းမှုတွေကြောင့်လူသေဆုံးမှုတွေရှိခဲ့တယ်လို့ပဲဒီကနေ့မှလည်းမန္တလေးကဆန္ဒပြသူ၃ဦးအကြမ်းဖက်နှိမ်နှင်းမှုကြောင့်တိုက်ဆုံခွဲရတယ်လို့လူအတော်များများလည်းထံရရခဲ့ကြတာပါ။မြန်မာစစ်တပ်ကအာဏာရယူခဲ့တဲ့ဖေဖော်ဝါရီလဆမိုင်းကစပြီးတော့ဆန္ဒပြပွဲတွေအပေါ်စစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့အကြမ်းဖက်နှိမ်နှင်းမှုတွေကြောင့်တိုက်ဆုံသူ150ထက်မနည်းရှိနေပြီးတော့ဒါဇင်နဲ့ချီတဲ့တရင်ထောက်တွေအပါအဝင်အဖမ်းခံရသူ2000ကျော်ရှိတဲ့အကြောင်းABတရင်ဌာနနဲ့အကျဉ်းသားများကိုကြီးဆောက်ရှောက်ရေးအတင်း AAPP ကဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်နေ့ကစစ်အာဏာသိမ်းမှုနဲ့ဆက်ဆက်ပတ်သက်နေတဲ့လူတချို့ကိုဥရောပသမဂ္ဂ EU ကတနင်္လာနေ့မှာအရေးယူတန်းခတ်မယ်လို့ EU နိုင်ငံခြားရေးအကြီးအကဲဂျိုးဆက်ပိုရက်ကပြောပါတယ်
။ And on the case of Myanmar, we are going to take sanctions against11 persons.
မြန်မာစစ်အာဏာသိမ်းမှုနဲ့ရောဆန္ဒပြသူတွေကိုဖိနှိပ်နေတဲ့ကိစ္စနဲ့ဆက်ဆံနေသူလူပုဂ္ဂိုလ်17ဦးကို EU ကအရေးယူတန်းခတ်မှာပါလို့ Belgium နိုင်ငံ Brussels မြို့မှာကျင်းပတဲ့ EU နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်လာတဲ့ Mr. Borrell ကပြောဆိုသွားတာပါ။မြန်မာနိုင်ငံတွင်းကအခြေအနေတွေပုံမိုဆွာလာနေတာကိုတွေ့နေရတယ်လို့လည်းသူကဆက်ပြောသွားပါတယ်။မြန်မာနိုင်ငံကိုလက်နက်ရောင်းချခွင့်ပိတ်ပင်ထားတဲ့ EU က2018ခုနှစ်ကလေးကမြန်မာစစ်ဘက်ထိတ်တန့်ကောင်းဆောင်တချို့ကိုပြစ်မှတ်ထားတန်းခတ်ထားတာဖြစ်ပြီးအခုချမှတ်မဲ့အရေးယူပိတ်ဆို့မှုကစစ်အာဏာသိမ်းခဲ့တဲ့အချိန်ကစလို့အထင်ရှားဆုံးတုံ့ပြန်ဆောင်ရွက်လိုက်တဲ့လို့ရတခုလည်းဖြစ်ပါတယ်ဖေဖော်ဝါရီလတရက်နေ့ကစစ်အာဏာသိမ်းမှုနဲ့ဆက်ဆက်ပတ်သက်နေတဲ့လူပုဂ္ဂိုလ်တွေနဲ့စီးပွားရေးလုပ်ငန်းတွေအပေါ်တန်းခတ်အရေးယူဖို့ EU ကဒီကနေ့ပဲသဘောတူလိုက်တာဖြစ်ပါတယ်အခုအပြင်မြန်မာစစ်တပ်ကလုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေကိုလည်း EU ကပြစ်မှတ်ထားနေတဲ့အတွက်တိထက်ပြင်းထန်တဲ့အရေးယူတန်းခတ်မှုတွေမကြာခင်ထွက်လာလိမ့်မယ်လို့လည်းခန့်မှန်းမှုတွေရှိနေတာပါဒီထဲမှာစစ်တပ်ကထိန်းချုပ်ထားတဲ့ဥပိုင်စီးပွားရေး Limited MEHL နဲ့စစ်တပ်ပိုင်မြန်မာစီးပွားရေး Corporation MEC တို့ပုံမှန်ပုံရှိတယ်လို့ EU သံတမန်အတိုင်းဝိုင်းက Reuters သတင်းဌာနကိုပြောပါတယ်EU ကယင်းနေမြုံနံသူတွေနဲ့ဘလုံငန်းရှင်တွေအနေနဲ့စစ်တပ်ပိုင်းကုမ္ပဏီတွေနဲ့တွဲဖက်လုပ်ငန်းခွင့်ကန့်သက်တာမျိုးလဲပဝင်လာနိုင်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာ2012ခုနှစ်နောက်ပိုင်းပြပကုမ္ပဏီတွေကိုဖိတ်ခေါ်ပြီးတော့ဥပိုင်ကုမ္ပဏီ Limited နဲ့တွဲဖက်လုပ်ငန်းလာတာဖြစ်တယ်လို့မြန်မာနိုင်ငံအတွက်အခွန်မာဏအများအပြားရှာဖွေပေးနေတဲ့ကဏ္ဍတစ်ခုလည်းဖြစ်ပါတယ်။ မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့ဆန္ဒပြသူတွေအပေါ်အင်အားသုံးနှိမ့်နေနေတာကိုအနောက်နိုင်ငံတွေကဆက်တိုက်ဖြစ်တင်ရှုံချနေသလိုပြည်တွင်းရေးဝင်မဆက်တမ်းမှုလက်ကင်ထားတဲ့အင်းဒီချင်းအာရှနိုင်ငံတွေကလည်းမြန်မာအရေးစိုးရိမ်မှုတွေပြောဆိုနေကြပါပြီ။မြန်မာနိုင်ငံမှာဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ့်နေတဲ့လှုပ်ရက်ကိုစင်ကာပူနိုင်ငံကတုံ့လုံမိပါတယ်လို့စင်ကာပူဒုဝန်ကြီးချုပ်ဆန်ဝီခစ်ကဒီကနေ့ကျင်းပတဲ့လုပ်ငန်းရှင်များညှိနှိုင်းခါမှာပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာရွှေရွှေတည်ငြိမ်အခြေအနေနဲ့ဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးရေးအတွက်ဖက်ပေါင်းစုံပါဝင်ဆွေးနွေးအဖြစ်ရှာဖို့အလွန်အရေးကြီးပါတယ်လို့လည်းပြောဆိုခဲ့တာပါ။မြန်မာနိုင်ငံနဲ့အဖွဲ့ဝင်ဖြစ်တဲ့အာဆီယံအဖွဲ့ကမြန်မာအရေးနဲ့ပတ်သက်လို့အဆင့်မြင့်အစည်းအဝေးတက်ကျင်းပဖို့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ကလည်းအကြံပြုထားပါတယ်။ဒီအချိန်မှာပဲစင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan ကမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံကိုမတော်ခင်ဒီကနေ့တနင်္လာနေ့မှာပဲလက်ရှိအာဆီယံအဖွဲ့ဥက္ကဋ္ဌဖြစ်တဲ့ Brunei နိုင်ငံကိုတွားရောက်ဆွေးနွေးခဲ့ပါတယ်။မြန်မာအရေးနိုင်ငံတကာကဖိအားပေးနေချိန်မှာပဲမြန်မာစစ်တပ်ကပြည်တွင်းကနေထွက်ခွာဖို့ကြိုးစားတဲ့ဩစတြေးလျနိုင်ငံသားစိုက်ပျိုးရေးလုပ်ငန်းအကြံပေးနေရောသူတို့နေအိမ်မှာဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဩစတြေးလျသတင်းမီဒီယာတွေကဖော်ပြကြပါတယ်။ဘာကြောင့်ဖမ်းဆီးထားတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။
ကြံကြားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.19kHz 1595တုံည5.25kHz 1783ည5.32kHz 9335နဲ့စနေတနင်္ဂနွေမှာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလန်ကန်ဟာဒီကနေ့တနင်္လာနေ့မှာဘယ်လ်ဂျီယံနိုင်ငံဘရပ်ဆယ်မြို့ကိုရောက်သွားပြီးဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကပြောပါရယ်ဒီသတင်းပတ်အတွင်းဆွေးနွေးပွဲတွေဟာမြောက်အတ္တလန္တစ်စာချုပ်ဖွဲ့ NATO မဟာမိတ်နိုင်ငံတွေကြားဆက်ဆံရေးတိုးမြင့်ဖို့အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးနဲ့လက်တလောကိုရိုနာဗိုင်းရပ်စ်ကပ်ရောဂါဘေးတိုက်ဖျက်ရေးကြိုးပမ်းအားထုတ်မှုတွေကိုဆွေးနွေးသွားဖို့ရည်ရွယ်ကြောင်းဖော်ပြထားပါရယ်ဝင်ကြီးဘလန်ကဲဟာနေတိုးနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုအင်္ဂါနေ့မှာတက်ရောက်ဖို့ရှိပြီးဗုဒ္ဓဟူးနေ့မှာတော့နေတိုးရဲ့အတွင်ရေးမှူးချုပ်ဂျန်စတော့ဂလန်ဘတ်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။မဟာမိတ်တွေနဲ့ဆက်ဆံရေးပြန်လည်သုံးသပ်ချက်တရုတ်နဲ့ရုရှားနိုင်ငံတွေနဲ့ပတ်သက်လို့စိုးရိမ်စရာကိစ္စတွေအပြင်ရာသီဥတုဖောက်ပြန်ပြောင်းလဲမှုအင်တာနက်လုံခြုံရေးချိမ့်ချောက်မှုအန္တရာယ်ပေါင်းစုံအကြမ်းဖက်ဝါဒတိုက်ဖျက်ရေးစွမ်းအင်လုံလောက်မှုတွေနဲ့အတူကမ္ဘာ့ကပ်ရောဂါနဲ့တခြားကျွန်တော်တို့အားလုံးအတူတူရင်ဆိုင်နေရတဲ့ပုံပြဿနာတွေကိုအတူတကွဖြေရှင်းရေးစတဲ့အဆိုပြုချက်တွေဟာ2030ခုနှစ်အထိရဲ့လုပ်ငန်းစဉ်တွေဖြစ်ပါတယ်လို့လည်းဥရောပနဲ့ယူရိုအေရှားဌာနဆိုင်ရာယာယီလက်ထဝန်ကြီးဖီလစ်ရီကာကသတင်းတောက်တွေကိုပြောပါတယ်။သမ္မတထရမ့်လက်ထက်၄နှစ်အတွင်းနိုင်ငံခြားရေးမူဝါဒတွေဟာအမေရိကန်ကပထမဦးစားပေးအဖြစ်အဓိကလှုပ်ဆောင်လာခဲ့တာဖြစ်ပြီးအခုဘရပ်ဆဲလ်မှာဝန်ကြီးဘလန်ကန်ပြောမယ်မိန့်ခွန်းကတော့မဟာမိတ်တွေနဲ့အားကောင်းခိုင်မာတဲ့ဆက်ဆံရေးပြန်လည်တည်ဆောက်သွားမယ်အကြောင်းပြောကြားသွားမှာဖြစ်တယ်လို့လည်း Mr. Philip Rika ကပြောခဲ့ပါတယ်ရှင်။တရုတ်နိုင်ငံဘီဂျင်းတရားရုံးတစ်ခုမှာကနေဒါတန်တမန်ဟောင်း Michael Kubrick ကိုသူလျော်မှုနဲ့ဒီကနေ့တကပိတ်ကြားနာပါတယ်။ကနေဒါစီးပွားရေးလုပ်ငန်းရှင် Michael Spafford ကိုလည်းလွန်ခဲ့တဲ့3ရက်ကနိုင်ငံအရှေ့မြောက်ပိုင်းကဒန်တောင်းမြို့မှာသူလျော်လှုပ်ထောက်လှမ်းမှုတွေနဲ့ပဲအမှုစစ်ခဲ့တာပါ။2018ခုနှစ်ဒီဇင်ဘာလထဲမှာကနေဒါအာဏာပိုင်တွေကတရုတ်နည်းပညာကုမ္ပဏီဟွာဝေးရဲ့ဗန်ဒါရေးဥက္ကဋ္ဌမန်ဝမ်ဂျိုးကိုအမေရိကန်ဝရမ်းနဲ့ဗန်ကူးဗားမြို့မှာဖမ်းဆီးလိုက်ပြီးရက်အနည်းငယ်ကြာမှာပဲကိုဘရစ်နဲ့စပော့ဗာတို့နှစ်ဦးအဖမ်းခံခဲ့ကြရတာပါမစ္စတာကိုဘရစ်ကိုရုံးထုတ်ခြင်းမှာကနေဒါနဲ့အမေရိကန်အပါအဝင်နိုင်ငံတော်များများကစံတမန်တွေဟာဘီဂျင်းတရားရုံးအပြင်ဘက်မှာရှိနေခဲ့ကြပါတယ်တရုတ်အာဏာပိုင်တွေကနိုင်ငံတော်လုံခြုံရေးအရာဆိုပြီးတပ်တမန်တွေကိုအမှုစစ်ဆေးတဲ့တရားရုံးနဲ့ဝင်ရောက်ကြာနာခွင့်မပေးခဲ့ပါဘူး။ကနေဒါဝန်ကြီးချုပ် Justin Trudeau ကတရားခွင်စစ်ဆေးမှုလုပ်ငန်းစဉ်တွေအလုံးဟာပွင့်လင်းမြင်သာမှုမရှိတဲ့အတွက်တရုတ်နိုင်ငံရဲ့လုပ်ရက်တွေဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောဆိုခဲ့ပါတယ်။မော်တော်ကားတွေမှာလျှက်စစ်တပ်ထင်း unit ပြားတွေထုတ်တဲ့ Renesas Electronics ဆက်ရုံမိလောင်သွားတာကြောင့်ပြည့်စစ်ကူပစ္စည်းမလောက်မငါဖြစ်နေတဲ့ကားလုပ်ငန်းရဲ့အခြေအနေပို့ပြီးတော့ဆိုးဝါးလာနိုင်ခြင်းနဲ့ပတ်သက်လို့ဘလောက်တက်ရောက်မှုရှိမလားမလဲဆိုတာတိုကျို Nissan Honda နဲ့တခြားဂျပန်ကားကုမ္ပဏီတွေကတွက်ချက်ခံမှန်းခဲ့ကြပါတယ် Renesas ကုမ္ပဏီကချစ်တွေကိုကမ္ဘာကားလုပ်ငန်းရဲ့30ရာခိုင်နှုန်းကအသုံးပြုနေတာကြောင့်ဒီတက်ရောက်မှုဟာဂျပန်ကားလုပ်ငန်းကိုသာမကဥရောပနဲ့အမေရိကန်ကားလုပ်ငန်းတွေအထိပြန့်နှံ့ရိုက်ခတ်နိုင်ပါတယ်။ကုန်ပစ္စည်းပြန်ထုတ်လုပ်နိုင်ဖို့တလလောက်အချိန်ယူရမှာဖြစ်တယ်လို့ကုမ္ပဏီပြောခွင့်ရကပြောပါတယ်။ထိခိုက်မှုရှိခဲ့တဲ့ထုတ်ကုန်ရဲ့3ပုံ2ပုံဟာမော်တော်ကားတွေအတွက်သုံးတဲ့ chips တွေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတွင်စံသပ်စစ်ဆေးမှုတွေအရ AstraZeneca COVID ကာကွယ်ဆေးဟာအန္တရာယ်ကင်းပြီး89ရာခိုင်နှုန်းထိရောက်မှုရှိကြောင်းကာကွယ်ဆေးစံသပ်ဖော်ထုတ်တဲ့ Britain Oxford တက္ကသိုလ်ကဒီကနေ့ထုတ်ပြန်ပါတယ်။ AstraZeneca ဟာအန္တရာယ်ကင်းပြီးအကျိုးသက်ရောက်မှုမြင့်မားကြောင်းတင်းလာနေသတင်းစာရှင်းလင်းပွဲအတွင်းပြောခဲ့တာပါ။ဗြိတိန်ဘရာဇီးနဲ့တောင်အာဖရိကနိုင်ငံတွေမှာအရင်တုန်းကစံသပ်စစ်ဆေးမှုတွေအရပါမကဗြိတိန်နိုင်ငံကလက်တွေ့အသုံးပြုမှုကနေရလာတဲ့တက်ရောက်မှုတွေအရပါအခုလိုပြောတာဖြစ်ကြောင်းလည်းပြောပါတယ်။ AstraZeneca ကာကွယ်ဆေးထုတ်ခဲ့သူတွေမှာသွေးခဲမှုနဲ့ဆက်ဆက်မှုရှိတယ်ဆိုပြီးဥရောပတိုက်နိုင်ငံတော်များများကကာကွယ်ဆေးထုတ်လုပ်ငန်းတွေကိုမကြခင်ကပဲရပ်တန့်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ဟန်တာရေးအတွက် AstraZeneca ကာကွယ်ဆေးဟာဘေးကင်းပြီးအာနိသင်ထက်ကြောင်းဥရောပဆေးဝါးဆိုင်ရာအေဂျင်စီ EMA ကလည်းမကြခင်ကပဲလေ့လာတွေ့ရှိခဲ့ပါတယ်။ John Hopkins ကိုရိုနာဗိုင်းရပ်စ်အချက်အလက်စုဆောင်ရေးဌာနရဲ့စီးရင်တွေအရကမ္ဘာမှာပိုးကူးဆက်အတည်ပြုလူနာ 123.2 တန်းရှိပါတယ်။အမေရိကန်ကတန်း30နီးပါးနဲ့အများဆုံးဘရာဇီးလ်က12တန်းနီးပါးနဲ့ဒုတိယအိန္ဒိယက 17.6 တန်းနဲ့တတိယအများဆုံးကူးဆက်ခံထားကြရပါလို့ရှင
်ထိတ်တန်းရောင်သတင်းတွေကိုမန်နန်းလောင်နဲ့မခွာမျိုးတို့ကြီးညာပေးခဲ့တာပါရှင် VOA မြန်မာပိုင်းရဲ့မတ်လ22ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါမြန်မာနိုင်ငံမှာဆရာနာတင်ပြီးတော့ပြည်သူတွေအပေါ်အချမ်းဖက်ဖိနှိပ်နေမှုကြောင့်တည်ဆုံးသူအရေးအတွက်တိုးလာနေတဲ့အပေါ်မှာနိုင်ငံတကာရဲ့စိုးရိမ်မှုလည်းပိုပြီးတော့မြင့်တက်လာနေပါတယ်။မြန်မာစစ်တပ်ရဲ့လုပ်ရဟာလူသားတို့အပေါ်ပြစ်မှုကျူးလွန်ချိုးဖောက်ရာရောက်နိုင်တယ်လို့ကုလသမဂ္ဂအကြီးအကဲတပ်မတယောက်ကလည်းပြောကြားထားပါတယ်။တစ်ချိန်တည်းမှာပဲဆရာနာတင်ပြီးပြည်သူတွေအပေါ်ဖိနှိပ်နေသူ11ယောက်ကို EU ဥရောပသမဂ္ဂကအရေးယူတန်ခတ်မှုတွေချမှတ်ဖို့ဒီကနေ့ဆုံးဖြတ်လိုက်ပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာEU နိုင်ငံသားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုရဲလ်ကမြန်မာနိုင်ငံအခြေအနေကို EU နိုင်ငံသားရေးဝန်ကြီးတွေကိုဒီကနေ့အစောပိုင်းကရှင်းလင်းပြောကြားခဲ့ပြီးတဲ့နောက်စစ်တပ်နဲ့သူတို့ရဲ့စီးပွားရေးအကျိုးစီးပွားရေးအပေါ်ပြစ်မှတ်ထားအရေးယူဖို့အတွက်သဘောတူဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဒီနေ့ပြစ်မှတ်ထားတန်ခတ်လိုက်သူ11ယောက်ထဲမှာတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်ဟိုင်းဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းအပြင်ဒုတိယတမတော်ဦးမြင့်ဆွေ2020ရွေးကောက်ပွဲရလဒ်ကိုဖျက်သိမ်းခဲ့တဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကိုပါတယ်လို့ဥရောပကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲဒီသူတွေ EU နိုင်ငံတွေစီကိုမလာနိုင်အောင်ပြည်ဝင်ခွင့်ဗီဇာပိတ်ပိုင်လိုက်တယ်လို့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ပြီးတော့ဒဏ်ခတ်လိုက်တာဖြစ်ပါတယ်။ဒီကနေ့ဒဏ်ခတ်လိုက်တဲ့လူပုဂ္ဂိုလ်တွေနဲ့လုပ်ငန်းတွေစီကို EU နိုင်ငံသားတွေကုမ္ပဏီတွေကနေငွေကြေးစီးဆင်းမှုတွေတိတ်ပင်ဖို့လည်းဆုံးဖြတ်ခဲ့ပါတယ်။မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအတွက် EU ကဓာတ်ရိုက်ပေးနေတဲ့ဖွံ့ဖြိုးတိုးတက်ရေးအကူအညီအလုံးကိုပြန်ရုပ်သိမ်းဖို့အပြင်မြန်မာနိုင်ငံကလူထုအခြေပြုအဖွဲ့အစည်းတွေလူ့အခွင့်အရေးကိုကာကွယ်ဆောင်ရှောက်နေသူတွေသတင်းထောက်တွေအပေါ် EU ကဆက်လက်ထောက်ခံသွားဖို့နဲ့မြန်မာပြည်သူတွေရဲ့အခြေခံလိုအပ်ချက်တွေကိုဆက်ပြီးတော့ကူညီသွားဖို့လည်းဒီကနေ့ဆုံးဖြတ်ခဲ့ကြပါတယ်။မြန်မာစစ်တပ်ကထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေအပေါ်နောက်ထပ်ပိတ်ဆို့အရေးယူမှုတွေလုပ်တာအပြင်အပါအဝင်ဒီမြန်မာနိုင်ငံအပေါ်ထားတဲ့မူဝါဒတွေကို EU ကဆက်ပြီးတော့တုံ့တက်သွားမယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံနဲ့ EU ကြားဆက်ဆံရေးကိုအဆက်မပြတ်တုံ့တက်ပြီးတော့လိုအပ်တယ်လို့နောက်ထပ်ဆောင်ရွက်မှုတွေလုပ်သွားဖို့ကိုဥရောပကောင်စီကပြီးခဲ့တဲ့လတည်းကဆုံးဖြတ်ထားတာပါ။စစ်တပ်ထိန်းချုပ်ထားတဲ့မြန်မာစီးပွားရေးဥပိုင် Limited နဲ့မြန်မာစီးပွားရေး Corporation တို့မှာ EU ရင်းနှီးမြှုပ်နှံသူတွေ EU ဘဏ်တွေကစီးပွားရေးလုပ်တာတားမြစ်မဲ့ပြစ်မှတ်ထားအရေးယူမှုတွေနောက်ထပ်လုပ်ဖို့စဉ်းစားနေတယ်လို့ EU တန်တမန်တွေပြောတာကို Reuters သတင်းနဲ့မှဖော်ပြထားပါတယ်။ဖြီသူတွေကိုဖိနှိပ်ရမှာသုံးတဲ့ဆက်လက်နဲ့ပစ္စည်းတွေရောင်းချမှုပိတ်ပင်တာစစ်တပ်နဲ့ဒီနေကြာဆောင်တပ်တွေအတုံးချနိုင်တဲ့အကုန်ပစ္စည်းတွေ EU ကနေတင်ပို့တာဖြီတွေဖိနှိပ်မှုမှာအသုံးပြုနိုင်တဲ့ဆက်သွယ်ရေးပစ္စည်းတွေတင်ပို့တာစစ်တပ်နန်းပေးတာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုတားမြစ်တာစတဲ့အစောပိုင်းတည်းကချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကိုလည်း EU ကဆက်လက်ပြီးတော့ချမှတ်ထားပါတယ်။ရိုဟင်ဂျာတွေပေါ်ရက်ဆက်တဲ့လုပ်ရက်တွေလုပ်ခဲ့လို့အရင်ကတည်းကအရေးယူထားသူ14ယောက်ရှိခဲ့ပြီးတော့အခုထပ်မံအရေးယူသူ11ယောက်နဲ့ဆိုရင် EU ကစုစုပေါင်းပြစ်မှတ်ထားဒဏ်ခတ်သူဟာ25ယောက်ဖြစ်ပါတယ်။အရေး14ယောက်ကတော့ဒီတာဝန်ရှိတဲ့ရဲနဲ့စစ်တပ်ကတပ်မှုတွေဖြစ်ကြပါတယ်။ ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာ EU နိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးပွဲမဆခင်ဒီကနေ့မနေ့အစောပိုင်းတော့ဆရာနာတိမ့်မှုမှာပါဝင်ပတ်သက်နေသူ၁၁ယောက်ကိုအရေးယူမဲ့အကြောင်း EU နိုင်ငံသားရေးဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရဲလ်ကအခုလိုပြောခဲ့တာပါ
And on the case of Myanmar, we are going to take sanctions against 11 persons involved in the coup.
မြန်မာနိုင်ငံမှာဆရာနာတိမ့်မှုနဲ့ဆန္ဒပြသူတွေအပေါ်ဖိနှိပ်မှုမှာပါဝင်နေသူ၁၁ယောက်ကိုအရေးယူတခါမှုတွေချမှတ်မှာဖြစ်တယ်လို့ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရဲလ်ကအစောပိုင်းကပြောကြားခဲ့တာပါဂျာမနီနိုင်ငံသားဦးဝင်ကြီးဟိုက်ဂိုမတ်စ်ကလည်းမြန်မာနိုင်ငံမှာဖြစ်နေတဲ့အကြမ်းဖက်မှုတွေကြောင့်တန်ခတ်အရေးယူမှုတွေလုံးမဖြစ်တော့မယ်လို့အခုလိုပြောကြားခဲ့ပါတယ်
။ Ja, wir werden uns heute mit Myanmar beschäftigen. Das, was wir dort an Gewaltexzessen sehen, ist absolut nicht.
မြန်မာနိုင်ငံမှာမြင်နေရတဲ့အလွန်အမင်းအကြမ်းဖက်လုပ်ရက်တွေကဘလို့မှကိုလက်ခံလို့မရပါဘူးလို့EU ဂျာမနီနိုင်ငံသားရေးဝန်ကြီးကပြောခဲ့တာပါတပ်ဖြတ်မှုအတိုင်းအတာဟာလက်ခံလို့မရတဲ့အဆင့်ကိုရောက်နေပါပြီဒါကြောင့်ဒဏ်ခတ်အရေးယူရေးကိစ္စကိုမလုပ်ဖဲမနေလို့မရတော့ပါဘူးမြန်မာနိုင်ငံကလမ်းတွေပေါ်မှာဖြစ်နေတဲ့ဖြစ်ရပ်တွေမှာတာဝန်ရှိသူတွေအပေါ်ပြစ်မှတ်ထားပြီးတော့အရေးယူမှုတွေကိုချမှတ်သွားမှာဖြစ်တယ်လို့ဒီဂျာမနီနိုင်ငံသားရေးဝန်ကြီးကဒီကနေ့အစောပိုင်းကပြောကြားခဲ့တာဖြစ်ပါတယ်February 1ရက်နေ့စစ်တပ်ကအာဏာသိမ်းတဲ့လောက်ရအပေါ်အပြင်းထန်ဆုံးအဆင့်အပြစ်တင်ပြီးတော့မြန်မာပြည်သူတွေဘက်ကရပ်တည်ကြောင်းဆုံးဖြတ်ချက်ကိုလည်းဥရောပကောင်စီက February 1ရက်ကသဘောတူချမှတ်ထားပါတယ်။အဲဒီဆုံးဖြတ်ချက်ထဲမှာမြန်မာနိုင်ငံမှာဖြစ်နေတဲ့အကြမ်းဖက်လောက်ရတွေရှင်းချဖို့ဆရာနာသိမ်းမှုချက်ချင်းအဆုံးသတ်ပြီးတော့ရွေးကောက်ခံထားရတဲ့အရသာအစိုးရလက်အာဏာပြန်အပ်ဖို့ရွေးကောက်ခံလွှတ်တော်အမတ်တွေနဲ့လွှတ်တော်အစည်းအဝေးတွေကျင်းပဖို့တောင်းဆိုထားတာပါ။သမရအဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်တို့အပြင်ဆရာနာတိမ့်မှုနဲ့ပတ်သက်ပြီးဖမ်းဆီးခံထားရသူအားလုံးကိုချွင်းချက်မရှိလွှတ်ပေးဖို့လည်းတောင်းဆိုထားပါတယ်။စစ်ကောင်ဆောင်တွေဒီအာနာတိမ့်အုပ်ချုပ်တဲ့ February 1ရက်နေ့ကဆိုရင်ရဲနဲ့စစ်တပ်ရဲ့လက်ချက်နဲ့တိုက်ဆုံသူဟာ250ထက်မနည်းရှိနေပါပြီ။ပြစ်ခတ်နှိမ်နှင်းမှုတွေရှိနေတဲ့ကြားမှာပဲဆရာနာတိမ့်မှုစန့်ကျင်ဆန္ဒပြမှုတွေကိုပြည်သူတွေကပုံစံအစုံနဲ့လုပ်နေကြပါတယ်။ရန်ကုန်မြို့မှာဆိုရင်အာယုံဦးတပိတ်ကားတွေလမ်းပေါ်ထွက်ပြီးတော့ဟွန်တီတဲ့ကားတပိတ်၊ထိုင်တပိတ်၊မိုးပြံပူပေါင်းလွတ်တင်တပိတ်တွေကိုဒီကနေ့လှုပ်ခဲကြတာပါ။ကုလသမဂ္ဂကနေမြန်မာနိုင်ငံအပေါ်ဒီ R2B လုပ်ငန်းစဉ်တွေစတင်ပေးဖို့တောင်းဆိုတဲ့စာသားတွေချိတ်ဆွဲထားတဲ့မိုးပြံပူပေါင်းအနီရောင်တွေကိုလွတ်တင်ဆန္ဒပြကြတဲ့အတန်းတွေဖြစ်ပါတယ်။အခုလိုမျိုးနှီးမြုံစုံဆက်တပ်ပြနေသလိုလက်နက်ကန်တပ်ဖွဲ့တွေကလည်းဖိနှိပ်မှုတွေကိုတိုးပြင်လုပ်နေပါတယ်။မန္တလေးမြို့အောင်ပင်လယ်အရပ်ကမြရရနန္ဒာရပ်ကွက်မှာဆိုရင်ပြစ်ခတ်မှုကြောင့်ဒီကနေ့၃ယောက်သေဆုံးပြီးတော့၂ယောက်ထပ်မံတန်ရာရပါတယ်။ဖြိုခွင်းမှုအတွင်းဖမ်းဆီးခံရသူတွေလည်းရှိပါတယ်။မင်းညာရုံကလည်းဒီအောင်ပင်လယ်အပအဝင်မြို့နယ်တချို့မှာပြစ်ခတ်လို့၆ယောက်ထပ်မံသေဆုံးခဲ့ပါတယ်။မင်းကပြစ်ခတ်မှုကြောင့်၁ယောက်သေဆုံးခဲ့တဲ့မုံရမြို့မှာတော့ဒီနေ့မှပြည်သူထောင်နဲ့ချီချီတဲ့ဆန္ဒပြခဲ့ကြပါတယ်။မကွေးမျိုးနဲ့မင်းတပ်မျိုးမှာတော့ဆန္ဒပြတောင်းဆိုတဲ့ဆိုင်းဘုတ်တွေချပြီးတော့လူမဲ့တပိတ်လုပ်ခဲ့ကြပါတယ်။ဒါစီရွှေဘိုတမူဖာကန့်ခင်ဦးမိထီလာနမ်တီမြကြီးနာဒဝဲစတဲ့မျိုးတွေမှာလည်းအာနာသိမ့်မှုဆန့်ကျင်ကပ်ကွက်တဲ့ဆန္ဒပြပွဲတွေကိုလုပ်ခဲ့ကြပါတယ်။ရဲနဲ့စစ်တပ်ရဲ့အကြမ်းဖက်ဖြိုခွင်းမှုတွေအတွင်းဖမ်းဆီးခံရသူတွေလည်းရှိပါတယ်။တောက်ကြနေတော့ကဒီနေပြည်တော်မှာဖမ်းဆီးခံရတဲ့ BBC မြန်မာပိုင်းသတင်းတောက်ကိုအောင်တူရကတော့ဒီနေ့ပြန်ပြီးတော့လွမြောက်လာပါတယ်။သူနဲ့အတူဖမ်းဆီးခံရတဲ့မျက်စိမအက်ဒီတာဟောင်းကိုတန်းထိုင်အောင်ကတော့ဆက်လက်ဖမ်းဆီးခံထားရပါတယ်။နေပြည်တော်တက္ကိနခရိုင်တရားရုံးမှာတောက်ကြနေတော့ကတည်င်းရယူနေစမှာသူတို့ဖမ်းခံခဲ့ရတာပါ။တောက်ကြနေကပဲဒီမြန်မာနိုင်ငံကနေထွက်ခွာဖို့ပြင်ဆင်နေတဲ့ Australia နိုင်ငံသားနှစ်ယောက်ချင်းသိမ်းခံထားရတယ်လို့ Australia နိုင်ငံကသတင်းတွေမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာစီးပွားရေးအကြံပေးလုပ်ငန်းလုပ်နေတယ်လို့နားလည်ရတဲ့ Matthew O'Kane နဲ့ Krista Avery တို့ကိုနေအိမ်မှာအခြေချုံနဲ့ဖမ်းဆီးထားကြောင်း CBS သတင်းဌာနကထုတ်ပြန်ပါတယ်။သူတို့နှစ်ယောက်အတွက်လိုအပ်တဲ့အကူအညီကိုတန်ယုံကပေးနေတယ်လို့ Australia နိုင်ငံသားရေးဌာနကပြောပေမဲ့သူတို့ရဲ့ကိုယ်ရေးလုံခြုံမှုအတွက်နောက်ထပ်အသေးစိတ်ပြောလို့မရဘူးလို့နိုင်ငံသားရေးဌာနပြောခွင့်ရတုံ့ပြန်ကြောင်း SBS သတင်းနဲ့မှာဖော်ပြထားပါတယ်။ဒေါက်ဆန်းစကြည်အတွက်စီးပွားရေးအကြံပေးအဖြစ်ခြောက်ရက်နေသူ Sean Donnell ဟာလည်းဆရာနာတင်ပြီးသတင်းတပတ်အကြာမှာဖမ်းဆီးခံရပြီးအခုချိန်ထိပြန်မလွတ်သေးပါဘူးရှင်။ဆရာနာတိမ့်မှုကန့်ကွက်ဆန္ဒပြသူတွေအပေါ်စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေရဲ့အကြမ်းဖက်ဖိနှိပ်နှိမ်နှင်းမှုတွေတိုးလာတယ်လို့ရန်ကုန်မြို့မှာကိုဒီလုံခြုံရေးတပ်တွေနေရာယူတပ်ဆွဲမှုတွေရှိနေပါတယ်။ဆန္ဒပြသူတွေမတော့ကလမ်းတွားလမ်းလာတွေကိုပါခေါ်ယူစစ်ဆေးဖမ်းဆီးမှုတွေလည်းရှိနေတာပါ။ရန်ကုန်ကရတဲ့သတင်းကိုမဆုမွန်ကဆက်ပြီးတော့ပြောပြပါအောင်ရှင်။
စစ်တပ်နဲ့ရဲတပ်ဖွဲ့ကိုရှောင်ရှားနိုင်မှုအာယုံဦးတပိတ်တွေကိုပဇွန်အောင်ကမာရွတ်နဲ့မြို့နယ်တချို့မှာပြုလုပ်ခဲ့ကြပါတယ်။စမ်းကြောင်းတင်ငန်းကျွန်းတာမွေနဲ့ဖိုင်တာယာမြို့နယ်ဖိုင်မြို့နယ်တွေမှာလည်းပျောက်ကြားတပိတ်တွေကျင်းပခဲ့ပါတယ်။ဒီကနေ့ရန်ကင်းမြို့နယ်စစ်နှလုံးသားမီးပွိုင်သားမှာ
လူနှဲငယ်စုယုံဆန္ဒပြနေတာကိုစစ်ကားနဲ့ရဲကားတွေဝင်လာပြီးတော့လိုက်လံဖြိုခွဲဖမ်းဆီးပါတယ်ဆန္ဒပြတဲ့အထက်မှာမပါတဲ့ကိုဖိုးစော်ကိုလည်းဖမ်းဆီးပြီးတော့ရန်ကြီးရဲစခန်းကိုခေါ်ဆောင်သွားတယ်လို့အဖမ်းခံရသူကိုဖိုးစော်ရဲ့အမျိုးသမီးကအခုလိုပြောပြပါတယ
်အဲ့ဒီရဲကားရောက်လာပြီးတော့ပဲအဲ့မှာကြေးတဲ့သူတွေပေါ့ရဲကားလာတော့တကလေးကလေးတွေကလည်းတက်ပြေးကြတာပေါ့နော်အများကြီးလည်းမရှိပါဘူး10ယောက်12ယောက်လောက်ပဲရှိတယ်အဲ့ထွက်ပြေးနေတဲ့အချိန်မှာအခုကိုဖိုးစော်ကလည်းသူကလည်းကလေးတွေကအဲ့ပစ္စည်းတွေကျန်ကလေးကသူကကောက်သိမ်းပေးပြီးတော့သူကလည်းရဲဆိုတော့ကြောက်ပြီးထွက်ပြေးတာထွက်ပြေးနေချော်လဲပြီးတော့မိသွားတာအခုတော့လောလောဆယ်ရဲ့ရဲစခန်းမှာတော့ထားထားတာပေါ့နော်မမတို့ကသူ့သူ့လိုက်ပြီးတော့ကျင်းနေတယ်တော့ live ချုပ်ခြင်းတော့စနေနေ့ကတည်းကတော့ကိုဖိုးစော်ကမပါဘူးမှာ
အာနာရှင်ဖီဆန်တဲ့သူတွေကိုလက်နက်ကင်တပ်ဖွဲ့တွေဘက်ကဖမ်းဆီးရိုက်နှက်ပစ်ခတ်နေလို့လူစုဖို့ခက်ခဲတာကြောင့်ဆန္ဒပြတဲ့သူတွေဘက်ကကြောက်ကြားပုံစံနဲ့ရုတ်တရက်ဆန္ဒပြရုတ်တရက်လူစုခွဲတာမျိုးတွေလုပ်နေပါတယ်။လှိုင်မျိုးနယ်မှာလည်းဆန္ဒပြလူစုစုပေါင်းပြီးတော့ဆရာနာသိန်းစန့်ကျင်ရေးမိုးပြန်ဘူပေါင်းအနီရောင်တွေကိုလွှတ်တင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်အဒူဘီကိုထောက်ခံတဲ့စာသားအပါအဝင်အာနာရှင်ကိုစန့်ကျင်တဲ့စာသားတွေရေးသားပြီးတော့မိုးပြန်ပူပေါင်းအနီနဲ့ချိတ်ဆွဲပြီးလွှတ်တင်လိုက်တယ်လို့ဥဆောင်ပါဝင်သူတဦးဖြစ်တဲ့ UT engineer တဦးက VOA ကိုပြောပြပါတယ
်။ဒီနေ့ရက်လည်းကျွန်တော်စီစဉ်ကြတာပေါ့ဒီမိုးပြန်ပူပေါင်းစီစဉ်ပြီးတော့ဆရာအောက်အောက်မှာကျွန်တော်အဒူဘီ how many tab on the sunny fine ပေါ့နော်။အဲစာသားလေးပေါ့ဒါကရမရဖားတွေအိမ်ကန်အနုကန်သားတွေဆင်းလာပြီးတော့ဒါတရားသလုံးအလိုသလုံးကနှလုံးကအလိုပြန်နှလုံးအောင်ကင်ပြီးတော့လားအချိန်ပြန်ရဲတိုင်ပြီးတော့အဲရေပေါ်အောင်ရမီအော်ပြီးတော့ဆက်လိုက်တာပါပဲမိမျိုးစုံနဲ့တော့ရှားတဲ့ဒီနဲ့ကျွန်တော်တို့ဆက်ကျင်နေရမှာဆက်ဆဲနေဘယ်လိုမှမဖြစ်အသက်အန္တရာယ်ရှိနေတယ်ဆိုတော့တိတိနဲ့ကျွန်တော်တို့ကဆက်ကျင်နေကြရမှာပါနော်ဒီတက်ပို့ပြီးတော့ကြက်တဲလာအောင်ကျွန်တော်တို့ဆိုလည်းလိုနေရာတွေရွှေတွေကြောင်းနေရာတွေမျိုးအဲ့လိုမျိုးရှိရပါတော့
ရန်ကုန်ရဲ့ဆန္ဒပြမှုတွေကအရင်လိုလူလူတိတ်မများတော့ပေမဲ့လူလူကအရှုံးပေးလိုက်တာမဟုတ်ဘူးလို့ဥဆောင်ပါဝင်သူ UT engineer တူကဆက်ပြောပါတယ
်ကျွန်တော်တို့ပြည်သူတွေကအလဟတ်အသက်မပေးကျင်တာအခုဖန်ခေါ်ပါလို့ရှိလို့ရှိရင်အကောင့်ထက်ပြင်ဖြစ်လာလို့မလွဲတော့လေဒါသာဖြင့်ကျွန်တော်တို့နိုင်ဒီပိတ်မှာလည်းအဲ့လိုမျိုးတနေရာလာပြီးကြားတဲ့လူလူတယောက်တူချင်းဖန်ခေါ်ပါပြီးတော့အေးမိသားစုကကြောက်ကြပြီးတော့စက်ပေါ်ကြီးလာထုတ်ဆိုင်တာလို့ပြောလို့အဲ့လိုအထိပြန်တယ်ရှိတယ်နောက်ပြီးတော့ဒီရဲရဲဘက်ကရဲ့ပြည်ဖားတွေကိုလည်းပေါ်သွားသူနှိမ့်ဆက်တာပါလေအဲ့လိုမျိုးရှားတယောက်တည်းအဲ့ဒီနဲ့ပုံစံမျိုးတွေလုပ်တယ်အခုကရှင်းပြောရရင်လည်းညံနဲ့ရှည်ပြီးတော့ပြန်ပြီးတော့လုပ်နေတဲ့သဘောပါဖြစ်တဲ့ကိုလုပ်နေတယ်မလုပ်ရတော့ဆိုတော့အဲ့လိုမျိုးမဖြစ်အောင်သူတို့တတိတတော်ကြီးကိုကြီးကြီးထားပြီးလုပ်နေတဲ့သဘောပါနောက်တစ်ချက်ကလုံးဝပြီးသွားတာရှုံးပေးလိုက်တာမျိုးမဟုတ်ပါဘူးကျွန်တော်တို့နည်းနည်းလေးနောက်တလန်းခဏဆုပ်လိုက်တဲ့သဘောပ
ါဒီကနေ့ရန်ကုန်မြို့ရဲ့မြို့လယ်နေရာတချို့မှာဆရာနာရှင်ဖီဆန်တဲ့အနေနဲ့မော်တော်ကားတပိတ်ဆန္ဒပြမှုတွေလုပ်ခဲ့ပါတယ်။ကားဟွန်းတန်တွေကိုအဆက်မပြတ်တီးကြတာ။ကားတွေကလူနဲ့လမ်းပေါ်ကပြည်သူတွေအပြန်အလှန်လက်သုံးချောင်းထောင်ကျပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။မော်တော်ကားဟွန်းတီးတဲ့တပိတ်မှာပါဝင်ခဲ့တဲ့ဦးကိုကအခုလိုပြောပြပါတယ်။
ကျွန်တော်တို့ဒီကိစ္စတွေဆက်ဖြစ်တဲ့အချိန်မှာဒီတုံးကားတွေဟွန်းနေတီးကြတယ်ဆိုတော့ဒီကပို့ပြီးတော့အတန်ပို့စုပြပေါ့နော်အဲ့ဒီအချိန်တုန်းကတော့နာကြီးရေဆိုပြီးတော့ဖြစ်တယ်ပေါ့နော်စိတ်ကဒါပေမဲ့အခုအချိန်မှာမကြားလာကြာတဲ့အလျက်ပေါ့နော်ကြာသွားတယ်ပေါ့နော်အဲ့ဒီအခုကပြန်ကြားလိုက်ရတယ်ဆိုတော့ကျွန်တော်အဲ့ဒီမှာဆက်စပ်ရင်ကားတွေဟွန်းမတီးကြဘူးလားမသိဘူးပေါ့နော်အဲ့လိုဆိုဖြစ်ပြီးတော့ခြေကုန်နိုင်ပြီးပွင့်အောင်ရောက်တဲ့အချိန်ပါအဲဘုရားကကားလာတဲ့ကားကစပြီးတီးတယ်တီးရောကိုကပါပျော်သွားတယ်ပေါ့နော်ပျော်ပြီးတော့ကိုကတောက်လျှောက်လိုက်ပြီးတော့ဆက်ဒီးပြစ်သွားတယ်ပေါ့တက်တွေပိုင်းထုတ်ပြီးတော့ကြားကြတယ်ပေါ့ကားတွေလည်းအကုန်လုံးလိုက်ပြီးဆက်တီးကြတော့ပီတီတော့ဖြစ်တာပေါ့နော
်ဆန္ဒပြနေတာတွေကိုအကျန်းဖက်ပြစ်ခတ်တာဖမ်းဆီးတာတွေတိုးလာနေတာကြောင့်ဆရာနာချင်းစန့်ကျင်ကန့်ကွက်တဲ့နေရာမှာလူမဲ့တပိတ်ညတပိတ်အာယုံဦးတပိတ်လမ်းလျှောက်တပိတ်စသဖြင့်ဆန္ဒပြပြည်သူတွေဘက်ကနီလန်းပေါင်းစုံတုံးပြီးတော့မြန်မာနိုင်ငံတဝက်နေရာဒေသအတီးတီးမှာဆက်ပြီးတော့ဆန္ဒပြနေကြပါတယ်ဒီလိုဆန္ဒပြတဲ့သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်တနိုင်ငံလုံးတိုင်းတာနဲ့ဆိုရင်တော့ကြာဆုံးသွားသူပေါင်း200ကျော်ရှိနေပြီလို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPP ကထုတ်ပြန်ထားပါတယ်ရှင်
။ဒါကတော့ရန်ကုန်ကအခြေအနေကိုမဆုံမပြောပြခဲ့တာပါ။မန္တလေးမြို့မှာလည်းဒီစစ်တပ်နဲ့ရဲကအကြမ်းဖက်နှိမ်နင်းနေတာမှာဒီကနေ့ဆိုရင်ဆန္ဒပြသူ3ယောက်ထပ်ပြီးတော့သေဆုံးခဲ့ပါတယ်။မန္တလေးကရတဲ့သတင်းကိုတော့ကိုသားညွန်ဦးကပြောပြပါမယ်ရှင်။
ဒီကနေ့မတ်လ22ရက်နေ့မန္တလေးမြို့ချမ်းမြသာစီမြို့နယ်မြ ాయి နန္ဒာမြို့တထုံထုံမြို့တအောင်သာယာမြို့တွေမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်3ဦးသေဆုံးပြီးတော့15ဦးထဲမှနေတန်းရရှိခဲ့ပါတယ်။ဒီကနေ့သေဆုံးတန်းရရရည်နဲ့ပတ်သက်လို့ဒေသခံတူဦးက VOA ကိုခုလိုပြောပါတယ်။
ရှင်ကြီးကမနေ့7နာရီခန့်ကျွန်တော်ချမ်းမြသာစီမြို့နယ်ကိုဝင်လာပြီးတော့ပစ်ခတ်မှုတွေလုပ်ပါတယ်။ဆင်းရဲတတော်များပါတယ်။မတော်တော်များတော့ဒီစစ်ကြောင်လေးကြောင်၅ကြောင်တော့ခွင့်ပြုလာတယ်။ကျောင်းလာပြီးတော့ကျွန်တော်ဒီကြားကတော့ကျွန်တော်ဒီလေးကအောက်သားရထွန်လုံးထွန်လုံးကရင်းပြီးတော့အောက်သားသွားတယ်အောက်သားကလည်းမြိုင်းနေတာဝင်တယ်နိုင်ငံလေးနောက်အခုညနေပိုင်းကိုဆန်လာရပဲအသားရက်ထားပြီးတော့တနေ့ကိုပြစ်ခတ်သွားပါတယ်ဒီဆုံးကတော့ဆိုအတူတူရတာက3ယောက်တိဆုံးပြီးပြေးရပါတယ်လက်တွေ့ပြီးရ3ယောက်ပါဆန်ရရကတော့ကျွန်တော်တို့ပလန်းကြလောက်သွားဖြစ်တာက10ယောက်ထက်မှရှိပါတယ်ပြောင်းရတဲ့ငါးအောင်ကြမှာရှိပါတယ်အဲ့ဒါကျွန်တော်တလန်းမီတာပါလလန်းမီနေတဲ့အတန်ကကြားပါတယ်အဲ့ဒါအတိအကျမရပါဘူ
းဒီကနေ့မနေ့ပိုင်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပိတ်ဆို့ထားတဲ့အတားစီတွေကိုလည်းရောက်ရှင်းလင်းရမှာပြစ်ခတ်တာတွေပြုလုပ်ခဲ့တာဖြစ်တယ်လို့ပဲမြရီနန္ဒာတမိုးနဲ့အင်အားဘက်မှာလည်းကားတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကဖျက်ဆီးတာတွေလုပ်ခဲ့ပါတယ်ဒါ့အပြင်မြရီနန္ဒာမျိုးသစ်ဘက်မှာလည်းညဘက်ကပြစ်ခတ်တာတွေရှိခဲ့လို့တိုက်စုံမှုတွေရှိတယ်လို့လည်းဒေသခံတူကပြောပါတယ
်ဆယ်နာရီလောက်ရှိတယ်ပေါ့နော်သူတို့ဝင်လာတာအရင်တိုင်းဝင်လာတာကတော့အရောက်မင်းရဲ့အမေရဲ့ခင်ဗျာကျွန်တော်တို့ကဒီဘက်ကခလေးတွေကပြန်ပြီးတော့ခုခံတော့နောက်ခလေးကြတော့ပြင်အားတွေများလာတော့ဟိုအများကြီးဝင်လာ44ဘက်က45ဘက်တအားများလာလေကြတော့ဟိုအဝင်ပြစ်တယ်ဝင်ပြစ်ပြီးကားတွေကိုလည်းအကုန်ရိုက်ခွဲကားမှန်တွေရိုက်ခွဲရိုက်ခွဲပြီးတော့ဟိုခလေးတွေကတော့ပေါင်ထိသွားလို့ပြောတာအများကဒီကျွန်တော်တို့ဒီပေါ့ဆက်လက်ကံပေါ့အဝေးကနေလှမ်းကြည့်လိုက်ကျွန်တော်တို့ဆယ်နိုင်လောက်ဟိုပေါ့အဲ့ဒီနမရီယာဟိုမှာဘုရားမှာပြစ်ဒဏ်ကြားလဲဆိုပြီးတက်ကြည့်တော့ဒီ56ဒီမင်းကြီးရနာမနေအဝေးရနေလမ်းပြေးလာတော့ဟိုဥကောင်းတယောက်ထိသွားခလေးတယောက်လေအော်တယောက်ထိသွားတော့အဲ့ခလေးကတော့ပြစ်လေတယ်ကျမရွေးဆန္ဒကလည်းကောက်သွားတော့
မန္တလေးမြို့မှာပြစ်ခတ်ဖြိုခွဲလို့တည်ဆုံးတဲ့အရာတွေရှိနေပေမဲ့စစ်ချုပ်ရေးကောင်စီစန့်ကြီးဆန္ဒပြထုတ်ဖော်မှုတွေကလည်းနေတိုင်းလိုလိုရှိနေပါတယ်မနေ့ဆောအာယုံတပိတ်စက်ကေတပိတ်စစ်ကြောင်းညောင်တပိတ်စစ်ကြောင်းစရဲတပိတ်စစ်ကြောင်းတွေကဆက်ပြီးတော့ဆန္ဒပြနေကြလို့ပဲညပိုင်းမှာလည်းတံမုံတွေတီးညတပိတ်တွေဆက်လက်ပြုလုပ်နေကြပါတယ်မန္တလေးမြို့မှာဒီစစ်ချုပ်ရေးကောင်စီစန့်ကြီးဆန္ဒပြမှုတွေပြုလုပ်တဲ့အချိန်ကစလို့စစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ပြစ်ခတ်ဖြိုခွဲတာကြောင့်အခုဆိုရင်တည်ဆုံးသူ30ဦးထက်မနည်းရှိနေပြီးတော့တည်ဆုံးသူတွေထဲမှာအသက်မပြည့်သေးတဲ့ကလေးငယ်တွေပါပါဝင်နေတယ်လို့သိရပါတယ်ခင်ဗျာ
ခုလိုမျိုးဒီသေဆုံးဒဏ်ရာရသူတွေဖမ်းဆီးခံရသူတွေရှိနေပေမဲ့လည်းနိုင်ငံအနှံ့ဆက်ရနာရှင်စနစ်ဆန့်ကျင်ဆန္ဒပြမှုတွေကတော့အချိန်ကောင်းနေသေးပါရန်ကုန်ကလာတဲ့ဒီဆန္ဒပြပွဲသတင်းတွေကိုတော့အလိမ္မာပြောပြပေးပါဦးမယ်ရှင
်ကချင်ပြည်နယ်ကနမ်တီမြို့နယ်မှာဒီကနေ့အာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေကိုအာဏာပိုင်တွေဘက်ကအင်အားသုံးဖြုတ်ခွဲခဲ့ပြီးဖမ်းဆီးခံရတာတွေရှိတယ်လို့နမ်တီဒေသခံတယောက်ကပြောပါတယ်
ဒီနေ့ဟာကျွန်တော်ဆန္ဒပြရတယ်ဆန္ဒကရှစ်နာရီခွဲဆက်ဖြစ်တယ်ကျွန်တော်ဖြိုခါရတာ၄နာရီကျော်ခဏလေးပြင်းတဲ့ရွာခဏလေးပတ်တဲ့အချိန်မှာသူတို့နောက်ကနေရေကားတစ်စီးရေကားတစ်စီးရယ်စစ်ကားတစ်စီးရယ်သူတို့ကအမလူအင်အားများတယ်သူတို့ကမကောင်းကမကောင်းရေးတယ်လာပေါင်းတယ်ဒီတက်မှာအန်စီခွဲဆန္ဒတာဆိုလို့နော်အဲ့သူတို့လာဖြိုခွဲရိုက်လိုက်ရိုက်နေတယ်ပေါ့လေနော်အစအနေနဲ့မြန်မာပြည်ကတော့လည်းရည်ရွယ်လို့ပြီးတော့ကျွန်တော်တို့လည်းရေးခါခါတဲ့ဒီနမ်တီနမ်တီပါအကုန်လုံးတင်းချက်နဲ့ပြန်ပြီးမှလမ်းတွေစစ်သားတွေကလာပါဆိုလမ်းတွေကလည်းစိတ်ကြောက်ခဲ့တယ်ကုန်ပိတ်ပြီးမှပြန်သွားတောင်းဆိုရရတာပေါ့သူတို့18ယောက်ယောက်ျားလေး9ယောက်ဝင်းကလေး10ယောက်18ယောက်ကိုတတိတောက်ခါလိုမျိုးလိုက်ဖို့ပေါ့နော်အဲ့ဒါမျိုးဝင်းခံကြည့်တယ်ခိုင်းနေပါထိုးပြီးမှပြန်ပြေးတယ်
ကြကြင်းနေမြင်းကြီးနားမျိုးပေါ်မှာလဲအာနာရှင်ဆက်ကျင်လှူရှားမှုကိုအာနာပိုင်တွေဘက်ကဖြိုခွင်းခဲ့ပေမဲ့ဖမ်းဆီးရတယ်မရှိဘူးလို့လဲကြကြင်းနေကငြိမ်းချမ်းရေးအစိုးဆောင်အဖွဲ့ PCC တာဝန်ရှိသူဦးလမိုင်ခွန်ချာကပြောပါတယ်
။ဟောကြကြင်းတော်မှာနမရ300လောက်ပေါ့လေအဲ့ပါလူစုကြီးမှသူတို့ထပ်ခါနေမှာပဲဒါလူအုပ်ကိုပြန်ဖြိုခွင်းလိုက်တယ်ဆိုတော့ဖယ်ရိုက်တည်ရတယ်ကြ။အဲ့အခုဒီဟောကအခုစစ်တေးကကျွန်တော်ဘာမှမချမ်းသာနေသေးကြ။
ရှမ်းပြည်နယ်တောင်ပိုင်းကတောင်ကြီးဘက်မှာဆိုရင်လည်းလက်ရှိအချိန်ထိအာဏာရှင်ဆန့်ကျင်လှုပ်ရှားမှုအတွင်းဖမ်းဆီးခံရသူ60နီးပါးရှိနေသေးတယ်လို့ဖမ်းဆီးခံရသူအရေးလိုက်ပါဆောင်ရွက်နေတဲ့တရားလွှတ်တော်ရှင်ဒေါက်ခင်မိုးမိုးကပြောပါတယ်
။ရှမ်းပြည်တောင်ပိုင်းတစ်ခုလုံးမှာကျွန်မတို့ဆက်နအနေနဲ့လက်ရှိလိုက်ပေးနေတာ30လောက်အခြားသောရှင်ဒီအဖွဲ့အစည်းတီးတွေကလည်းအဲ့လိုလိုက်ပေးနေတာတွေတော့ရှိတယ်ရှင်။တရားတော့မပြေလောက်ဘူးဖြစ်နေရှင်အပန်းခတ်လာတဲ့လူတွေကလေ။ဟိုကတော့ရှိကြလိမ့်မယ်အလုံးပေါင်းတော့50 60လောက်တော့ရှိပါလိမ့်မယ်။
ပြည်ရဲ့ရပိုင်းတွေကပြစ်ခတ်မှုတွေကြောင့်တေဆုံးသူတွေဖမ်းဆီးခံရသူတွေရှိခဲ့တယ်။စကိုင်းတိုင်းဒေသကြီးမုံရမြို့နယ်အတွင်းမှာတော့အာနာပိုင်တွေကမျိုးရင်းတက်ဆွဲထားတာတွေရှိပေမဲ့ဒီကနေ့အာနာရှင်စန့်ကျင်လှုပ်ရှားသူတွေကိုပြစ်ခတ်ဖြိုခွင်းတာတွေမရှိဘူးလို့မုံရဒေသခံတအူးကပြောပါတယ်။ဟိုကဒီမိကတီဟိုအေးတဲ့မဲ့ရင်းနှီးတာပြီးခွဲသွားတယ်။သူတို့ကလည်းသူတို့နေရာပါသူတို့ဟိုတ
တယ်ဖြစ်နေကောင်းနေတယ်ပါပဲ
February လတရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးကဆန္ဒပြသူတွေကိုဖမ်းဆီးထားတဲ့အရေးအတွက်2600ကျော်သွားပြီလို့ AAPP နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်ရှင်
VOA မြန်မာပိုင်းကနေမတ်လ22ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်ဖွင့်ပေးနေပါတယ်ရှင်။မတ်လ19ရက်နေ့ကနေပြည်တော်မှာဖမ်းဆီးခံခဲ့ရတဲ့ BBC မြန်မာပိုင်းသတင်းတောက်ကိုအောင်သူရဒီကနေ့မနက်ကပြန်ပြီးလွတ်လာပါတယ်။သူနဲ့အတူဖမ်းခံခဲ့ရတဲ့မျိုးစိမသတင်းဌာနအက်ဒီတာဟောင်းကိုတန်းထိုင်အောင်ကတော့ဆက်ပြီးတော့ဖမ်းခံထားရပါတယ်။ရန်ကုန်ကရတဲ့သတင်းအကြောင်းအပြည့်အစုံကိုတော့မတ်ခင်ဖြူထွေးပြောပြပါမယ်ရှင်။နေပြည်တော်အခြေစိုက် BBC သတင်းတောက်ဦးအောင်သူရဟာဒီကနေ့မနက်17နာရီလောက်မှာပြန်လည်လွတ်မြောက်လာပြီးနေရင်ကိုကိုရင်ကောင်းပေါင်းပြန်လာတယ်လို့မိသားစုဝင်တူကပြောပါရယ်။သုံးရက်နီးပါးထိမ့်သိမ်းခံခဲ့ရတဲ့ဥအောင်သူရနဲ့ပတ်သက်လို့ဘယ်လိုကြောင့်ဖမ်းဆီးထိမ့်သိမ်းခံခဲ့ရလဲဆိုတာနဲ့ခံဝင်ချက်တစုံတရာထိုးခဲ့ရတာရှိမရှိဆိုတာကိုတော့သိချာမသိရသေးပါဘူး။အဲ့ဒီနေ့ကသူနဲ့အတူမစိမသတင်းဌာနကအက်ဒီတာဟောင်းဦးတန်းထိုက်အောင်လည်းဖမ်းဆီးခံခဲ့ရပေမဲ့ဦးတန်းထိုက်အောင်ကတော့ပြန်လည်လွတ်မြောက်လာတာမရှိသေးပါဘူး။ဖမ်းဆီးခံခဲ့ရတဲ့သတင်းတောက်တွေထဲမှာDBB သတင်းတောက်တူပါဝင်တယ်လို့ကမာရွတ်သတင်းမီဒီယာကအက်ဒီတာချုပ်နဲ့တခြားအက်ဒီတာတူလည်းအခုအချိန်ထိဖမ်းဆီးခံထားဆဲဖြစ်ပါတယ်။ဒီလိုဖမ်းဆီးခံရဆဲသတင်းသမားအတိုင်းကိုအမြန်ဆုံးပြန်လွတ်ပေးဖို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဟောင်းဦးမြင့်ကျော်ကတောင်းဆိုပါတယ်
။မီဒီယာကလည်းအခုအချိန်မှာချင်းချောက်ခံရတာအနေထားမှာဒါပေမဲ့ပုံပြီးတော့နောက်ဆိုးသွားတဲ့ချင်းချောက်မှုလိုမျိုးဟိုဖြစ်စေတယ်ဒီဟာတော့အမြန်ဆုံးပြန်လို့ပြောကျင်တာပေါ့နော်ဟိုမြင်းစီမတော့သူလောလောဆယ်လုပ်နေတာတော့မဟုတ်ဘူးနော်ဟိုတိုးတော့သူဟိုမြင်းစီမပြီးခဲ့ကာလအထိသူလုပ်ခဲ့တယ်ဒီဟာဒီတက်ရောက်မှုကအလုံးပေါ်မှာကြီးမာတယ်နောက်နိုင်ငံတကာမှာလည်းဒီဟာကသတင်းလက်ခွင့်ရောတက်ရောက်မှုအများကြီးကြီးမာတယ်လို့ကျွန်တော်ထင်တယ်ဒီလိုမျိုးဟိုမြင်းစီမဖြစ်စေဒီဖြစ်စေအဲ့ဒီမှာလုပ်ခဲ့တဲ့သတင်းတော့ဒီအလုံးကိုဟိုနေလို့မရတော့အောင်ဟိုတင်းချောင်ရအောင်အလုတ်လုတ်လို့မရအောင်လုပ်တဲ့ဟာဆိုတော့ဒီဟာကဗာမန်အကြောင်းအချက်တိတိပပမရှိရင်ဒီမီဒီယာမှာလုတ်ခဲ့တယ်ဆိုတော့အတွက်အကြောင်းတစ်ခုနဲ့ဖမ်းတယ်ဆိုတဲ့ဟာကပို့ပြီးတော့ဟိုနောက်ဆိုးသွားတဲ့နောက်တစ်ဆင့်တက်တဲ့ဟိုချင်းချောင်မှုလိုမျိုးဖြစ်နေတာပေါ့နော်ကျန်တဲ့သတင်းတော့ဒီအလုံးတွေလည်းကြာပြီးမှတက်ရောက်မှုဖြစ်တယ
်သူတို့နှစ်ဦးဟာတောင်းချာနေကနေပြီးတော့တက်ခိနခရိုင်တရားရုံးရှိမှာ NLD နိုင်ငံကဦးဝင်းချိန်ရုံးထုတ်ကိုသတင်းရယူနေတဲ့အချိန်အရက်ဝင်တဲ့လူတချို့ကဖမ်းဆီးသွားတာကိုခံခဲ့ရတာဖြစ်ပါတယ်။ BBC သတင်းတောက်ပြန်လွတ်ခဲ့ပေမဲ့လို့အာနာသိန်းစစ်အုပ်ချုပ်ရေးကောင်စီကထုတ်ဝေဖွင့်ရက်ဆိုင်ထားတဲ့မစိမသတင်းဌာနအက်ဒီတာဟောင်းဦးတန်းထိုက်အောင်ပြန်မလွတ်တာနဲ့ပတ်သက်လို့ဘာမှရှင်းရှင်းလင်းလင်းမသိရသေးပါဘူး။စဖမ်းခေါ်ရမှာထုတ်ဝေခွင့်ရက်ဆိုင်ထားတဲ့မစိမသတင်းဌာနနဲ့ပတ်သက်လို့အက်ဒီတာဟောင်းကိုခေါ်ယူစစ်ဆေးတာဖြစ်နိုင်တယ်လို့သတင်းတွေကြဲကြဲလောင်လောင်ထွက်ပေါ်ခဲ့တာလည်းရှိပါတယ်။အခုလို့ဦးတန်းထိုက်အောင်ကိုဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းထားတာနဲ့ပတ်သက်လို့ပြန်စားရေးတူဝင်ကြီးပုံမှုချုပ်စော်မင်းထွန်းကိုဆက်သွယ်မြင်းမြန်ခဲ့ပေမဲ့ဖုံးကင်ဖြစ်ဆိုတာမရှိခဲ့ပါဘူး။မနေ့ကလည်းနေပြည်တော်အခြေစိုက်အလွတ်တန်းသတင်းတောက်တူဖြစ်တဲ့ကိုအောင်ကိုလက်ကိုမနေ့မနက်10နာရီလောက်မှာပြင်မနာရဲစခန်းမှာစစ်ဆေးထိမ့်သိမ်းချပြီးအခုအချိန်ထိပြန်မလွတ်ပေးသေးပါဘူး။ဘယ်လိုကြောင့်သူ့ကိုဖမ်းဆီးထားသလဲဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရပါဘူး။ဖေဖော်ဝါရီလတရက်နေ့စစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်ကစလို့ဒီကနေ့အထိသတင်းတောက်အယောက်90နီးပါးဖမ်းဆီးခံခဲ့ရပါတယ်။လက်ရှိအချိန်မှာသတင်းတောက်20ထက်မနည်းဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရဆဲဖြစ်ပြီးဒီအထက်က10ဦးထက်မနည်းဟာနှစ်ရှည်ထောင်နဲ့ကြားခံရနိုင်တဲ့ပုံမှန်တွေနဲ့တရားစွဲဆိုခံထားရပါတယ်ရှင်
။အခုဆက်ပြီးတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းမိလောင်တဲ့တဲ့တင်ကိုပြောပြပါဦးမယ်။စခန်းမိနယ်မြောက်ပိုင်းကနေထွက်ပြေးခဲ့တဲ့ရိုဟင်ဂျာဒုက္ခသည်သိမ်းတဲ့ထိခိုးလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ဝဆာကဘာလူခါရီဒုက္ခသည်စခန်းမှာဒီကနေ့ညနေပိုင်းတုန်းကမိအကြီးအကျယ်လောင်ကျွမ်းခဲ့ပါတယ်။အရှိန်ပြင်းပြင်းလောင်တဲ့မိကြောင့်တော်တော်များများပျက်စီးဆုံးရှုံးခဲ့တယ်လို့ကိုရိုင်းမိဘတင်ခဲ့သူရိုဟင်ဂျာဒုက္ခသည်ဦးကျော်မြင့်က VOA ကိုပြောပါရယ်မိလောင်တဲ့အခြေအနေကိုမတ်ဆုမွန်ကဦးကျော်မြင့်ကိုဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဘာလို့ပါနေလဲဘာလို့ပါနေလဲဆင်းနေတဲ့ဒီဟာကိုဆောက်လောင်တယ်။အဲ10A ဒီ10A လား10A အမေကစကံဘာမေကစကံမေကစကံမေကစကံဒီတော့မျိုးအခေါ်လုံးဘာလို့ပါနေလဲဒီဟာအခေါ်လုံးကဘာလို့ဒီစက်ပြေ Hello, DJ.
ဒီနော်အခုဒီစိတ်ရုံတော့ဟိုဟာဗောအဲအမေဆက်စိတ်ရုံတော့ဟိုအခုလုံးလုံးကြောက်ဖြစ်တော့ဟုတ်ကဲ့ရှင်အဲ့တော့အခုလောလောဆယ်ဘာတွေလုပ်ပေးနေကြလဲဒီဘင်္ဂလားဒေ့ဆိုရနဲ့ကန့်တာဝင်ဟုတ်ကဲ့ရှင်အဲ့တော့လက်တလုံးနောက်ဆုံးအခြေအနေပြောပြပေးပါဦးအခုလောလောဆယ်ဘာတွေလုပ်ပေးနေကြလဲ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့လက်တလုံးနောက်ဆုံးအခြေအနေပြောပြပေးပါဦးအခုလောလောဆယ်ဘာတွေလုပ်ပေးနေကြလဲဘာတွေအခုအခက်အခဲတွေဖြစ်နေလဲအဲအခုကတော့ဆက်စပ်နေရလုံးဝလူနဲ့ဘယ်သူဘယ်ရောက်နေဘယ်သူကနေရောက်နေဘယ်သူကဘယ်နာမှာဆုံးသွားတယ်ဆိုတာအဲပြောလို့မနိုင်ကြတယ်မှာပါအခုကျွန်တော်ကအဲ့ဒီဘယ်သွားလို့မရလဲဆိုတော့ဟုတ်ကဲ့ရှင်အဲ့တော့လောလောဆယ်ကန့်တာဝင်ငန်းနေနဲ โอเคใช่โอเคแล้วล้อเล่นเราอู้จอมยินโนมีตาสุริเลยอัศเสร็จเปลี่ยนเลยครับโนริเลยมันไม่รู้ความมั่งยากเป็นไงเนี่ยเอ็นเอชีบาร์เลยอ่ะดูที่ยอดมีลองดูเนี่ยนานาเรียนสั่งลองเลยครับดูเบย์ยอดเลยมันชีดสุนามิยาร์เป็นการที่มีบ้าชนะบัวมาชนะดูตะขาบเป็นชนะมีเรื่องที่มีเรื่องมีละซูนามิเยลัยน้องดีแล้วที่ว่าเนี่ยมันโมบาร์ เราสิ่งนี้เช่นเดียวกันเราเจอสังเกตว่าเรื่องที่เป็นอย่างนี้เอเนสต์เป็นอย่างนี้อ่ะอายุเอ็นเป็นอย่างนี้เป็นอย่างนี้ผู้ต้องหาอารมณ์ลองกันตัวนี้เราเจอเรื่องอารมณ์ลองกันตัวนี้แม่งผู้ต้องหาอารมณ์ลองกันตัวนี้ตอนนี้สุสุว่าเราเจอเราบอกว่าเราจะมาดูที่ทางเดินดีมือเดียวความบุญเดียวคือเราต้องมีเรื่องอารมณ์แบบว่าบุญเจ้าสิ่งนี้เช่นเดียวกันเช่นว่าทางเดินสิ่งนี้เป็นอะไรก็ต้องมีเรื่อง
นะแต่มาเด็กเนี่ยก็จะเนี่ยตัวสุดท้ายเอ๋บาลูคามีวันเช่นเดียวกันไหมที่มาเจ้าชายเด็กเดียร์อะไรเนี่ยเดียร์อะไรเนี่ยที่เราที่เดียร์อะไรเดียร์เราทำอะไรดีสักครั้งดีกว่าเราหน้าด้วยนะเอาเบ็ดดูเดียวว่าเบ็ดเจ้ามีเรื่องอะไรเนาะเอ๋เราที่เช่นเดียวกันโอเคใช่โอเคใช่จีจูเว่อุจอมีกับยูไซบ้านอ๋อโอเค บางกลุ่มในงานบาลูคาลีดูข้าราชการมามีเวดูข้าราชการที่ตัวเรื่องอุจจามีกุมัสสุโมสัตว์เป็นมีเงินเก็บเอาไว้เช่นครูรักที่ยินดีในเรื่องการจ่ายเพื่อเรื่องอุสบ้าอเมก็ยินดีในพับปมยูเน่เลมูบลอดีดับเบิ้มมายามาสัตว์เน่เกี่ยนยูดัมหางาตักเฟรูจ้าจ่ายเพื่อเรื่องพิบวันีราจาวที่ตากันชัวดาทางกันเซเบติชาวนิยาวาเร่ฟิโอเอเดรินดาวนั่งกงเอ็งอาพีเอส่งเดรินเปปุทาวาเร่เช่น
โอเคป่ะสิ่งที่มันนี่เสียพับบอมยูเนี่ยเลมูบลอดีดามายามาสิตาเนี่ยเกี่ยนอยู่ตั้งมางาตราเฟรูจ้าไต้ปัวเยสเซปชินเนี่ยวิสิ่งเหล่านี้ก็เลยตัวหลังนี่เดี๋ยวลูกจะเขียนสุยากับพ่อสิตาเนี่ยเป็นยังปีเนี่ยพิการตาแก่หมู่สาวจีบุตรกอมดีเจมซีเอสเฟอร์เวนโนมิลาทูกับพี่ว่าเลยจะมุ่งไปไหนมีใจหลุดชิดเองไต้ปัวยี่ห้อไหนจะรอดจะรอดเพื่อพี่จ้าเลยแต่ชาวมูเรลเนี่ยเลยสามัญจะรอดลูกบ้านท้องเนี่ยชีวิตเลย เราสนาเยี่ยมชิวอยู่ตั้งนานบุกเข้าในที่ละตอนบ่ายนั้นสิสนาจงเนี่ยสิสิยี่กูแก่มูสนาจงสักก็ขาดเลี้ยวขันตาพ่อเรนเนี่ยแกอยู่ตั้งมางานตาพ่อรู้ตาพ่อเส้นด้วยมาตอนยาขึ้นเรื่องมีหลังแค่ตัวแล้วในจีบีก้ามูเจ้าเลมูบล็อกเจียวสิจักขันเลี้ยคนเสือหิกูลูยอดาเนียชิเสือป่าวเองนิสัยยาวราสุสุบอนต์ทางกันสิเบตเต็งช่างเนียเรลูพับบนตีจักขันเนียสูบาร์เร
ถ้าพี่มันนี่ก็เลยพับบนมือด้วยไม่ต้องปักไว้แค่เรลูโนมิลาทูก็เสพยาบาร์เร่พับบนเรื่องมันเนี่ยมาดูมือทำอะไรแต่งกันจ้าหน้าบ่เนาะไอ้ไม่ต้องลงไว้ละดิมือนั่นเปล่าจะได้ไอ้พับบนแต่งกันจ้าใช่ไหมใส่เกล็ดดีก็ใช่เลยเป้มันมาที่บุยูสเลนช่องตระทึกไปมาไม่ปักไว้ละพี่บีเป้พวกเลชั่นสุรามันจะยาดีบุลูพับบนมือขันดูการสูบาร์เร่
พังขยันก็ขยันอยู่กับตั้มข้อเรื่องมุดรอขยันลุดดอดวลูปุ่ดูมีเนี่ยต้องคู่ด้วยยามาเสตัยยาริกาทับผู้หลังยังดีกว่าเกี่ยนนาลีตาพ่อยกับจ้าพี่ไปสู่ใต้การผู้ดีกันเลยเส้นพิบวันนี่เรื่องลูกเกี่ยนอยู่ตั้มงาตาพ่อยเว้นดูกับสุวรรณเอต้าบัวเราเขาเรียนที่ไหนดูตัวสักคำว่าที่จะเอาจะไปเราที่เกี่ยนว่าที่จะตัวงาตัวงาจาระกาที่จะยิ่งขับผู้ว่าที่จะลงเรา
เด็กข้าจะมาต้อนรับในงานที่การเงินล้านล้านเลยครับที่ลูกทั้งหมดหลังจากนี้ก็จะพยายามไต่ขึ้นลำมือเดียวยามาสิตาด้วยไรคารีไทยในงานไทยสิตาการนี้จะเสร็จเต็มเวลาอย่างไรลูเล่ที่จะไปเรียนเรียนด้วยเจเจเป็นแบบปวดทนนี่บาร์เลยเกี่ยนอยู่กับเกี่ยนมีราศียุ่งอ่ะยามาสุยะยามาสิตาเนี่ยเอ็นซีพียาเล่มมาอีทูทับอีเม่พาบุญขยันตั้มหางาตะทงขยันตั้มหาเสพพอดีเนี่ยสี่เต็มมันนี่จะพิบาร์เลยครับเนี่ย
VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တကူအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါသေးတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
်။မလ22ရက်နေ့တင်းလာနေကြပဲအတွက် VOA မြန်မာဝိုင်းအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့ထုတ်ပြန်ပေးနေပါရယ်ရှင်။ကျွန်မဆုမြတ်မမရန်ကုန်မှာဆန္ဒပြသူတွေဘေးကင်းအောင်ရှေ့တန်းကနေပြီးတော့အကာအကွယ်ပေးနေတဲ့လူငယ်အဖွဲ့အစည်း blogger တွေပြောသမျှအစီအစဉ်ကိုမကြခင်မှာနားဆင်ရပါမယ်။အခုရင်တော့ဒီအပတ်စဉ်တင်ဆက်ပေးနေတဲ့စီးပွားရေးအစီအစဉ်ကိုအလှည့်ပေးပါမယ်။ COVID-19 ကရောဂါဖြစ်နေခြင်းဆရာနာတိမ့်မှုကရက်ကြောင့်မြန်မာနိုင်ငံမှာစားတောက်ကုန်နဲ့လောင်စာဆီဆေးတက်လာတာစိုးရိမ်စရာဖြစ်တယ်လို့ကုလသမဂ္ဂရဲ့ကမ္ဘာစားနပ်ရိက္ခအစီအစဉ် WFP ကသတိပေးထားပါတယ်။တရုတ်ကိုထွက်တဲ့သီးနှံကလွဲရင်စံအပအဝင်ကောက်ပဲသီးနှံတွေလက်ကအရောင်းဝယ်အေးနေပြီးတော့ဈေးကျနေပါတယ်။ဒါပေမဲ့လောင်စာဆီရှားပါလာတဲ့အတူတည်ယူပို့ဆောင်ရေးစရိတ်ကြီးလာတာကြောင့်လက်လီအရောင်းမှာဈေးတက်နေတဲ့အကြောင်းမန္တလေးမြို့ပွဲစားကုန်တဲ့ဆက်ပိုင်များမဟာကထိန်တော်အသင်းမန္တလေးကုန်စီတိုင်ကကုန်တယ်ကြီးတယောက်ကပြောပါတယ်ဒီအကြောင်းစီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်တင်ပြထားပါတယ်ရှင်
မလေးကိုကြည့်ရရင်ဒီလိုပေါ်ပေးနေတယ်ပတ်သက်တင်းသာ3000လောက်ကြီးဟာလွန်လာမှ150လေခုနိုင်ရစတာဒီနေ့နှစ်လကျော်ခုကခုနိုင်ရစ10ခွဲလုံးလုံး10ခွဲလောက်ဆိုလူမရှိတော့ဟုတ်ရောင်းဝယ်တော်တော်အ
ဆိုတော့အခုကုန်းစီတိုင်းမှာဟိုကုန်းစီကပြတ်တဲ့အနေထားပါလားရှင်ဒီစံတို့ပဲလို့ပေါ့နော
်စံတို့ပဲလို့ဟာမတ်တိတ်ရှိတယ်ကျွန်တော်တို့ပြီမာတယ်တော့ပြတ်ဘူးပြီမာတယ်ဆိုတော့ကျွန်တော်တို့ညာဒေသကိုဟိုပြီနေတယ်တော့မဒီလမ်းမဆက်သွင်းရင်းနဲ့ဒီလောင်စာကြီးရှားပါလောင်စာကြီးလေးအတက်ပေါ်ပေါ့တက်မှာပါလောင်စာကြီးလေးရတယ်လောင်စာကြီးအတက်တော့ထွန်ကိုးကတွေတက်ပြီးတော့ဒီတက်တာပါကျွန်တော်တို့ပြည်မာထဲမှာဈေးကွက်ကညင်နေပဲဆိုရင်ပြည်ရင်းသုံးဆိုရင်ပြည်ရင်းသုံးဆိုရင်ဆရာခင်တို့တော့ကြားတယ်တက်တာအနာမသိငယ်နဲ့ပြည်ပြီးပေါ့အနာမသိငယ်တော့ဆရာခင်တို့တော့ကြားတယ်အိတ်ဖို့ပဲဆိုရင်ဆရာခင်တို့တော့ကြားတယ်ဈေးကွက်အကြဆိုတာ
ဟုတ်ကဲ
့ဟုတ်မသိငယ
်ဟုတ်ကဲ့အဲ့တော့စံကရောဘယ်လိုရှိပါလဲ
စံကတော့သူတို့အိတ်ဒီအိတ်ဟွာပေါ်ပဲထွန်ဆုပ်ပေါ်ပဲမူတည်တာမှာဒါတော့မြကြီးနာဆိုပြအမကျွန်တော်တို့ရထားလမ်းလည်းမပေါ်အောင်တင်ပေါ်လမ်းလည်းမထွက်အဲဒါကားလေးနဲ့ဆိုတော့ဈေးကြီးတာပေါ့ဈေးကြီးတော့တက်တာပေါ့မှာ
အော်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီပြီပအထွက်ကရောဘယ်လိုရှိပါလဲအခု
ပြီပအထွက်ကလည်းတိတ်ပြောမဟုတ်ပေါ့ဗျာပြီပအထွက်ကလည်းကျွန်တော်ထင်တော့ဒါဝဲနေတာကျွန်တော်တို့ဒီမှာရောင်းဝယ်ထွက်လို့ဝယ်တာမဟုတ်ရောင်းဝယ်သဘောရရန်ဝယ်ဒီဘာလို့ border site တော့ရှိတာပေါ့ border site တော့တရုတ်ပြည်ပေါ့ဒီ border site တော့ရှိတယ်ဘလို့သင်မောနေတော့မရှိဘူ
းတရုတ်ပြည်အထွက်ကတော့မလျော်ဘူးလို့ပြောပါတယ်ရှင်တရုတ်ပြည်အထွက်ဘလို့ရှိတာ
ဟုတ်တယ်ကျွန်တော်ပြောမယ်တရုတ်ပြည်အထွက်မလျော်လို့ကကျွန်တော်တို့ပြည်တော်သိညာသူတို့မြေထဲကလုံးလန်းထွက်တယ်ပိတ်သိမ်းထွက်တယ်အဲသူဝယ်တဲ့ပစ္စည်းတွေတိတ်မကြအောင
်ဆိုတော့လောလောဆယ်တရုတ်ဘက်ကိုအယောင်းဝယ်ဖြစ်နေတဲ့ဘဲတွေရာရောဘာဘဲတွေအယောင်းဝယ်ဖြစ်နေပါလဲရှင်
ဒီပဲလုံးစာချီရမှာနာရှိတယ်နိုင်ကာလာဆိုပြီးတော့ပဲဒီသိရှိတယ်ဟုတ်ထွက်တိုးပြောင်းနေရှိတယ်မှာ
ဆိုတော့ဒီအဲ့ဒီပစ္စည်းတွေကတော့ဈေးမကျနိုင်ဘူးပေါ့နော
်ဈေးကမကျဘူးသူကတဲခံနေတာမှာ
ဒီအဓိကအိန္ဒိယဘက်ကိုသွားတဲ့ဟာတွေဘာတွေရောရှိပါသလား
ဟုတ်ကဲ့အိန္ဒိယဘက်သွားတဲ့ဟာတွေကရှိတယ်လေမှာဘယ်သင်းကောရင်ပေါ်ကစား7000ဒီနေ့ဆို8000ပေါ်ကစားဆိုတော့အာနာမသိငယ်7000ဝင်နေတော့1000လောက်ကြာတာပေါ့7000တန်ပစ္စည်းရ
ဟုတ်ကဲ့အိန္ဒိယဘက်ကမထွက်တော့တာမှာရှင
်အိန္ဒိယဘက်ကလိုချင်တဲ့အမှကျွန်တော်တို့ဒီနေ့ပဲစင်ကိုကြိုက်တယ်ကျွန်တော်တို့နိုင်ငံဆိုရင်ဒါတင်းတရာဆွဲမဲ့တောင်သူကအမှားတတ်တဲ့ဟာသူကတင်းအစိတ်လောက်ထွက်မှာအိန္ဒိယဘက်ကလည်းတိတ်ဘောမထွက်ဘူးပြောတယ်ရာသီဥတုမကောင်းလို့မိုးလေဝသမမှန်လို့
ဟုတ်ကဲ့
ကျွန်တော်တို့ရှူဖို့နေရာလည်းမထွက်ဘူးကျွန်တော်တို့နိုင်ငံလည်းတိတ်မထွက်ဘူးမထွက်တော့ပဲကျွန်တော်ဒီနှစ်ကိုပဲတင်ကုန်ကြိုက်တယ်ဒါမှမထားရဘူးနိုင်ငံရှင်တွေကြောင
့်ဟိုဘက်ကိုတည်ယူပို့ဆောင်ရေးဇယိတ်ကြောင့်လားဘယ်လိုကြောင့်ပါလဲရှင်
ဒီတင်းမော့တင်ခက်နေတယ်လို့အတားမကြားရတယ်ကျွန်တော်လည်းအော်ဟုတ်တယ်တင်းမော့တင်ခက်နေတယ်ပိုပဲကြတယ်လိုင်းသားရဂူတော်နေရအရင်ကကြတော့လေဂူတော်နေရလက်မခံရင်ဟိုအိန္ဒိယဝဘောပဲရဂူပြန်ကြရဂူပဲကြတယ်လေဒါဆိုရင်ဂူတော်နေရလိုင်းသားရရှိပြရရှိကြလေသူတို့ဘက်ကလည်းတတိယထားလို့မရဖြစ်နဲ့စိတ်မချဖြစ်နဲ့အဲ့တော့တိတ်အဝဲ၄တယ်မှာ
ဟုတ်ကဲ့ဟုတ်ကဲ့ဒီဝဲဝဲဘက်ကလည်း၄တယ်ရောက်သွားတဲ့ရတယ်မထွက်ဘူးအဲ့တော့ဒီအခုလက်ရှိနိုင်ငံရေးအခြေအနေအရဆိုရင်တော့အိန္ဒိယဘက်ကိုထွက်ဖို့ကတော်လေးမသေးကြတဲ့အခြေအနေပေါ့နော်မသေးချင်လည်းနေတာကျွန်တော်ကြိုက်တယ်ပေါ်လာတော့တော့ကြိုက်တယ်ရှင်းတောင်းလောက်တည်းဒီမကြိုက်နဲ့ကြိုက်တယ်ကျွန်တော်ဒါမှမဟုတ်ရေးဥမာကြောက်တယ်ဟုတ်ကဲ့ဟုတ်ကဲ့
အခုလောလောဆယ်ဒီလေယာထွက်ကုန်ပစ္စည်းတွေရောင်းဝယ်ရောက်တော့ရောဟိုမရောင်းရဘဲနဲ့ထိုင်ထိုင်နေရတဲ့အနေအထားရှိလားဘယ်လိုလုပ်နေကြပါ့မလဲအဲ့အဲ့အဲ့အနေအထားပဲထိုင်ဖို့ခန်းနေတာဈေးကလည်းပြည့်နေဈေးဘက်ကလည်းဟိုပုံတွေပွဲသားများမကြိုက်ဟိုနေရာတောင်သူတွေလည်းမကြိုက်အမလေးပုံစုံနေတယ်မှာဒါပို့ထားမရောင်းမနဲ့ဒီလက်ရှိဈေးဘက်ကမကြိုက်တော့ရောင်းဝယ်နဲ့
ဝေယုံနေမှာခက်တာအဲ့ဒီဘောပါဆိုတော့ဒီလေသမားတွေဘက်ကတော့သူတို့ကလောင်နိုင်တဲ့အင်အားသိရှိမယ်လို့မထင်ပါဘူးဆိုတော့လေသမားတွေတော့အခက်တွေ့မယ်ထင်တယ်နော်လေသမားတွေကတော့ခက်တွေ့နေမှုပြကျွန်တော်ထက်ခက်တွေ့ရလက်လုပ်သေးတာပဲခက်တွေ့မှာဟိုဒါဘောဈေးကပုံသေးတော့ကတော့ပုံတွေကြီးတွေပေါ်မူတည်ပေါ်တက်ချင်လဲတက်သွားမှာပေါ့ဗျာတတိကြိုက်ထားတဲ့လူတွေပေါ်မူတည်ပေါ့ဟုတ်ကဲ့တက်ချင်လဲတက
ဟုတ်ကဲ့ဟုတ်ကဲ့ဒါပြပအာဂူနေရတဲ့ပြည်စင်းတစ်ခုအတက်ပကြံနဲ့စံပေးရတဲ့ဖုံးလွယ်ပါဘူးကျွန်တော်တို့ကပြည်နယ်တွေကစာမထွက်တဲ့ပြည်နယ်တွေရောတက်တင်တက်ပါတော့လမ်းမဆက်တွေခဲရင်တော့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပဲခွာမတင်ထိုက်စစ်တင်ဆက်တဲ့စီးပွားရေးအစီအစဉ်မှာရှင်ခရစ်စံနာပြပြည်သူတွေကိုစစ်တပ်နဲ့ရဲကဖြုတ်ခွဲလာရင်ဘေးလွတ်အောင်ပြေးန เสียงนั้นเต็มอบอสันเจนสันนับจานในตัวเองก็เป็นอย่างเดียวกันเลยเชื่อเรื่องงานในการเว็บปีนี้ในลุงเอริจังงมยมหาชีบาร์เอแต่ในเสวินเจนลุงเอริสุขเวทารีเพื่อก้าเสด็จเนี่ยเหยียกผิวเคลื่อนลายเย่สันนับจากปีตัวเองเป็นอย่างชัดเจนในอังเชียงในโจซ่ากาเว็บปีนี้จาราพิบาร์เอปีตัวก้าเว็บเอเพื่อกูที่ชาวเนี่ยลุงเอริก้าตัวภาษาคู่โลกกาเว็บปีนี้อะไรสระกูเสียงจะทาวาร์เอฉันเอาดีใช่ไหมว่าเนาะเยอะตัวอะไรฉันเอาไหนมาไม่ชิวเสียตาตัวอะไร
ကာကွယ်အဖွဲ့တစ်ခုအနေနဲ့ကျွန်တော်ဖွဲ့လိုက်တာပေါ့နော်အရေးပေါ်ကာကွယ်အဖွဲ့အနေနဲ့စနားပြတာကိုဖေဖော်ဝါရီတလလုံးကြီးကတော့လုပ်တယ်ဗျပြီးတော့ကျွန်တော်တို့ဒီဖေဖော်ဝါရီလပြီးရဲ့အချိန်မှာပြည်သူတွေပေါ့နော်ကျွန်တော်တချို့ကောင်တွေကဟိုဘယ်လိုရမလဲငါးတော့ကြားကောင်တွေကဒါတွေကငါချင်းချောက်တော်အနေနဲ့အချိန်မှာကျွန်တော်လက်မခံနိုင်တဲ့ပြည်သူကာကွယ်အဖွဲ့တစ်ဖွဲ့ဖွဲ့လို
ဒီမှာကျွန်တော်တို့ပြည်သူကိုမထိခိုက်ဖို့တဲ့ပြည်သူအနေနဲ့ညာဖမ်းဆီးခြင်းကင်းဝတ်တဲ့ကျွန်တော်တို့ကာကွယ်ရေးအဖွဲ့တစ်ခုဖွဲ့လိုက်တာပေါ့နော်ပြီးတော့ကျွန်တော်ဒီအဲ့လိုမျိုးမတိုင်ခင်မှာလည်းကျွန်တော်၅000ကျားကြီးကပြည်သူထားနဲ့ထိုးတာလေးဟိုလေးဘဝနဲ့လာပြစ်တာလေးအဲ့ဒါလေးကျွန်တော်လက်မခံနိုင်တဲ့ကျွန်တော်ကနေပြီးတော့ဒီလိုမျိုးပြည်သူထိခိုက်ခြင်းမခံနိုင်တဲ့က
ဒီလိုကျွန်တော်တို့ကအသားနာအောင်လောက်တာမျိုးတော့မရှိဘူးဥပမာအဖြစ်ကျွန်တော်ရဲရီအနေရောကျွန်တော်ကျွန်တော်တို့နဲ့ရဲနဲ့အနေဆုံးကျွန်တော်တို့ကခိုက်တရားအကွာအဝေးထားတာဒီလိုဘက်ကနေပြီးတော့ပြီးတော့နည်းနည်းထိခိုက်နေတဲ့အရာမျိုးဖြစ်လာကျွန်တော်ငွေဝေးအောင်လုပ်လိုက်တာမျိုးပြီးတော့ကျွန်တော်တို့ဒီလိုဖမ်းနေခြင်းတွေကျွန်တော်အဖမ်းမတန်အောင်ရှိတဲ့နေကာပြီးတော့ပြီးတော့ပြန်ရအောင်ဆဲခေါ်တ mong lưu lưu nhiệt của poema, của poem nhau, lưu nhiệt nhai bao nhiêu lưu cao quê bên nhà, open a car lao, alumi o cao quê bên nhà, bùi sửa lại biểu biểu bala.
Hoke biểu hô, chinaro, cao quê bên nhà, bùi sửa lại biểu bala, chinaro, uma bi, machla nyan ni mặt, chinaro, piango mu, using a blaga, opu wing, and any masuin, chinaro, nam mọi bi duy nhiên, aga, chinaro, mu, chu, tung, and yala chi. Elu tung, and yala, o, yết a quê, and yala, tru, perma. Dying, I will not say I win in the sheer general, the Sanada, the Julian, the Sana Sabiani, Hemachinori, Yaga, Tony Yola, Lario, through a tambour in you, you only need Ravagina, give you choking and you kill again. Hemachinoro, she are dying in a cabine, turning a carriage, and I got beat to a piano, picking a low wood of the general number, Tara, Lunasaya, and a little topia, you know, a little being it. So now, Emma will a pank and a yard in a general, she all of a pank, and Hemachinopa, call me to all the power by. ไอ้เฉยมาตัวเนี่ยเราก็ไอ้เนี่ยอาการงาอะไรก็บาจิมันอะไรเลยชี้แกเราก็มาตัวเราก็บาจิมันอะไรเลยชี้แกแต่ไม่ยันดีมาบ่พี่เราเราไม่ตีด่าแล้วมาบ่เนาะเราลีกันดีๆช่วยกันเราไอ้มาตัวนี่กินแต่นายยันนี่ชายยันนี่งานอะไรเราลีกันดีๆช่วยกันเลยไอ้มาตัวพี่ดีๆเอามาปาวันว่าจะไม่ชี้แต่ไม่เราเรียดีพี่แล้วเนี่ยมาเชื่อเรื่องมาปาวันเนี่ยพี่แล้วเนี่ยวันจุ๊บวันเนี่ยเราก็ทำกันเนี่ยอ่ะจีมาตัวก้าวไปอะไรเราเฉลี่ยนี่ง
ဒီကနေ့ကျွန်တော်တို့အိမ်မှာဆိုရင်ကျွန်တော်ဒီတာဝန်ကိုသိဆိုင်ပြီးဒီရုံရှင်မှာဆိုတာတိုင်းကလူငယ်လေးနဲ့ရောက်ပါတော့ပြင်မိနေရအဲ့သူတို့ကမမဲမြင်တာနဲ့ပြင်နေတဲ့အချိန်မှာကျွန်တော်ဖွင့်ရနေရောမီတာ၄ဦး၃နာမျိုးလေးကာလာဘုံနေ၃နာမျိုးလေးပြင်အတန်ဘုံနေနဲ့သူတို့ကပြန်ပြီးလုပ်ပြီးတော့ကျွန်တော်ပါပြီးအဲ့လူငယ်နေရောက်ဆွဲထုတ်ပြီးနိုင်ရပါကြကာကွယ်မှုနေနဲ့ဆို
ဘလိုမျိုးတွေဟိုပြင်ဆင်လဲရှင်ကျွန်တော်ဘလိုပုံစံလုပ်လဲရှင်အရင်ကလည်းရောက်ပြီဆိုရင်ကျွန်တော်တို့နဲ့ပြည်သူနဲ့ကျွန်တော်အနေနဲ့ကျွန်တော်နောက်မှာပေါ့နော်ဆယ်ပြီးခွာပြီးတော့နေထိုင်တာပြီးဘာကြောင့်လဲဆိုတော့ကျွန်တော်ဒီဆယ်ပြီးခွာရဲ့အချိန်ကကျွန်တော်ကတဖြည်းဖြည်းချင်းကျွန်တော်ဒီအရှိမကျွန်တော်ဖယ်ရမှာဆိုထိုင်ကြနေလူလေးရှိတယ်ဒီတိုင်းနေကျွန်တော်နောက်ဆုံးရအချိန်
ရင်တို့ကျွန်တော်အချိန်ဘယ်လောက်ဆွဲပြီးနိုင်လဲ။မှန်တို့ဘက်ကကြီးတက်လိုက်မှကျွန်တော်အချိန်ဘယ်လောက်ဆွဲပြီးမလဲ။အဲဒီဆွဲပြီးတိုင်းအချိန်နဲ့မလွတ်အောင်ပြေးပါ။ပြီးမှကျွန်တော်တို့ဖယ်နောက်ဆုံးတာပေါ့နော်။အဲ့လိုမျိုးတို့ဒေချာရှင်းကြအောင်ပလန်လေးနေတယ်ပေါ့နော်။ဒီဆက်ယူဒေချာရှင်းကြပြီးတော့ကျွန်တော်လောက်သွားဖြစ်တဲ့အတွက်ကျွန်တော်တို့သွားလိုက်တဲ့နေရာတိုင်းမှာများသောအပြင်အထိတိုင်းမှုနဲ့ကျွန်တော်ဖန်ဆီးကန်ဥပမာရော့နေပါခင်ဗျ။တော်မှာဆိုကျွန်တော်ဒါ training တခုကြောင့်လည်းပါတယ်ဒါပေမဲ့သူတို့လိုမျိုးတော့ကျွန်တော် CPU ဟာကျွန်တော်ငင်းလေ့ကျင့်ထားလို့မဟုတ်တဲ့တော့ဟိုတချို့နေရာလေးမှာလိုအပ်ချက်တွေရှိနေရှိမှာပေါ့နော်ဒါပေမဲ့ကျွန်တော်ရဲ့အတီးစိတ်မှာတော့ကျွန်တော်အဖွဲ့မှာရှိရ54ယောက်နဲ့အတီးစိတ်ကပြည်သူကိုကာကွယ်ပေးဖို့အတွက်အတီးစိတ်ရှိရဖြစ်တယ်ပြည်သူဘေးကင်းမှာကျွန်တော်54ယောက်လောက်နောက်ဆုတ်တာပါခင်ဗျ
အဲ့လိုမျိုးပေါ့နော်ဒီသူကာကွယ်ပေးတဲ့အဖွဲ့ကိုလုတ်တဲ့အခါမှာမောင်လေးတို့လုတ်တဲ့အခါမှာဒီလိုမျိုးဟိုကာကွယ်ခြင်းနဲ့ဆိုပြီးတော့မှပါဝင်လာတဲ့လူတွေရောတော်တော်လေးစိတ်ဝင်စားရှိတာတွေ့ရလားရှင
်ကျွန်တော်ရှိမှလည်းအဖွဲ့ကြီးတစ်ခုရှိခဲ့ပေါ့နော်အဲ့ဒီအဖွဲ့ကြီးမှဆိုတာအမားကြီးလေးတစ်ခုဖြစ်တဲ့ပြည်သူတော်တော်များမယုံမကြည်တော့ရှိရဲဒါမှမဟုတ်ကျွန်တော်အဖွဲ့ကတနေရာသွားလိုက်ဥပမာကြောင်မြောင်းသွားတာမျိုးဆန်းချောင်းသွားတာမျိုးပြီးရင်ကျွန်တော်ဒီတခြားနေရာလေးသွားတာမျိုးရှင်မြန်မာပလာတာလူမျိုးသွားတာမျိုးရှင်ဒါကျွန်တော်တို့အဖွဲ့ရဲ့လှုပ်ရှားမှုအမြင်ကြီးတင်ဒါသဘောကျတယ်လာကြောင်းတဲ့လူတွေလည်းရှိတယ်။ဒါပေမဲ့ကျွန်တော်မှာအဓိကအရင်ကျွန်တော်ဒီအလူရှင်နေလည်းတိတ်မရှိသေးဘူး။နောက်ပြီးကျွန်တော်မှာ budget အင်အားလည်းနည်းပြီးရပြီးကျွန်တော်ကနံပါတ်တော့ခဏပိတ်ထားပါတယ်။ join နေတဲ့လူတွေကအများများတယ်။ဒါပေမဲ့အခုကျွန်တော်မှာတော့ပြန်ပြီးပြင်ဆင်ထားတာမျိုးရှိပါတယ်။ဒါကြောင့်လည်းကျွန်တော်တို့တဖြည်းဖြည်းနဲ့ဒီတိုင်ပွဲကကျွန်တော်တိုက်ယူမှာရမယ်အနေအထားဖြစ်တဲ့အတွက်ကျွန်တော်လူငါထဆူဖို့တော့ရှိပါခင်ဗျအ
ဲ့တော့အဲ့လိုမျိုးလုပ်တဲ့အခါမှာပေါ့နော်ဒီလိုမျိုးလှုပ်ပေးနိုင်ဖို့အတွက်ကိုဟိုလူအင်အားပေါ့နော်ပစ္စည်းအင်အားကရောဘယ်လိုမျိုးစုစည်းပါလဲရှင
်အဲ့ရာကတော့ကျွန်တော်ကကြတော့ Facebook ပေါ်မှာပေါ့နော်ကျွန်တော်အနေနဲ့ကတော့ဟို group နာမည်တော့မပြောတော့ဘူးပေါ့နော်ဒါဟိုကျွန်တော် group နေနဲ့ page name လေးထောင်ထားတာမျိုးရှိရဲပြီးတော့ကျွန်တော်ဟိုကျွန်တော်အလူငွေလေးရရလေးရှိဒါပေမဲ့အလူငွေကတော့အများကြီးရတော့မဟုတ်ဘူးကျွန်တော်ရဲ့အတီးတွေက3 4 5လောက်ကလူလာမျိုးတွေတော့ပဲကျွန်တော်ကအဲ့ဒီဥစ္စာကိုကျွန်တော်ရဲ့ဒီ professional life ကရရဲပေါ့နော် work ကနေပြီးတော့ရရဲလာတာလေးနဲ့ကျွန်တော်ပေါင်းပြီးတော့ပစ္စည်းတွေဝယ်တာမျိုးလုပ်တာမျိုးလုပ်ပါခင်ဗျ။ပြီးရင်ကျွန်တော် coin training ပေးတာမျိုးကိုခံပညာကိုကျွန်တော်ဒါဟိုကျောင်းကျင်းလေ့ကျင့်တာဖြစ်တဲ့သင်ကြားဖြစ်တဲ့တော့ကျွန်တော်ဒီ video တို့လုပ်တဲ့အများမျိုးမှာကျွန်တော်ကာကွယ်နိုင်တဲ့မျိုးကြီးကျွန်တော်ဖရဲလူတွေလည်းကျွန်တော်တရားပြန်ပင်နေ training တရားပေးပြီးတော့ကျွန်တော်ဟိုအတက်နိုင်ဆုံးကြိုးစားပြီးကာကွယ်ပေးရပါဘောနော်ဒီကတကူကတော့တို့ဘက်ကလက်နက်တွေနဲ့ဟိုလိုရောလူသိမ်းမရှိတဲ့အတွက်ကျွန်တော်ဒါကြီးစစ်ကတော့ကျွန်တော်ဘက်ကတော့ဒါကာကွယ်နိုင်မှုတက်ကတော့တော်ချောင်းစင်းကြရတယ်။တွေးနေစဉ်းစားကြည့်မှလည်းကျွန်တော်အတက်နိုင်လို့ကြိုးစားကြီးကာကွယ်ပေးပါခင်ဗျာအရင်က
အခုမောင်လေးတို့ဒီပြည်သူတွေအကာအကွယ်ပေးနေတဲ့အဖွဲ့အနေနဲ့ပေါ့နော်အခုဒီလိုကာကွယ်ပေးတဲ့နေရာမှာရောဘလိုမျိုးတွေလိုအပ်ချက်တွေရှိတယ်လို့ရောပြောလို့ရလဲရှင
့်လိုအပ်တာကတော့ကျွန်တော်ဥပမာပြင်ကျွန်တော်ဆိုရင်ဒါကြီးကျွန်တော်ဒီ verse ဆိုရင်ကျွန်တော်ဒါ online မှာဒီ verse ကြီးကိုကျွန်တော်တို့ကာတာရိုက်ထဲတာတို့ပြင် steel ရိုက်ထဲပြီးတော့တောင်းတမျိုးလောက်ပါပေါ့နော်ဟုတ်အဲ့တော့သူတို့တနက်ပြစ်လိုက်တဲ့အချိန်မှာကာလာမကာလာအတိကျတော့မသိနိုင်ဘူးကျွန်တော်ရောဘာကြီးရောဖုန်းကောင်းကနေတာပေါ့နော်အဲ့တော့ဟိုကျွန်တော်အတန်အနေနဲ့ကြည့်ပတ်တယ်50 50ရဟိုင်းတော့ရှိရဲပြီးရင်ကျွန်တော်ဒီမျက်ရည်ပုံကာဖို့တော့ပြင်ကျွန်တော် gas mask လို့ခေါ်တယ်ကျွန်တော်ဒီနှက်ကအတက်ယူလမ်းကြောင်းကာကွယ်ပေးရဲ့ဥစ္စာလေးလိုမယ်ခင်ဗျပြီးတော့ရင်ကျွန်တော်ဒီအခုနောက်ပိုင်းမှာပြင်ဒါအကြံဖက်အဖွဲ့ကြီးကပြစ်ခတ်နေရတာမဟုတ်ဘူးကျွန်တော်ဟာ hash shot ရုပ်အဓိကပြစ်တာဖြစ်တဲ့အတွက်ကျွန်တော်ခေါင်းကိုကာကွယ်နေနေပေါ့နော်အောက်ထုတ်ဆိုရင်အကောင်းကောင်းလေးပေါ့နော်ကြီးမပေါလောက်တဲ့အောက်ထုတ်မျိုးလေးတော့အငင်းငယ်လိုအပ်ချက်ရှိပါရဲ့မြန်ကျန်တာကတော့ကျွန်တော်တို့ကအတက်နိုင်တဲ့ကြိုးစားပြီးကာကွယ်နေပါရဲ့မြန
်ပြည်သူကနေပြည်သူကိုကာကွယ်ပေးတဲ့အဖွဲ့ကိုတည်ထောင်သူ generation Z လူငယ်တယောက်ဖြစ်ပါတယ်ပြည်သူတွေကိုအကာအကွယ်ပေးနေချိန်မှာစိုးရိမ်စိတ်ရှိပေမဲ့ကြောက်စိတ်တော့မရှိပါဘူးလို့လည်းသူကပြောပါရဲ့ရှင်ကျွန်မဆုမြတ်ပါပါတင်လာနေဒါမှထောက်ထည့်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါရဲ့ရှင်ဒီအစီအစဉ်ကို VOA မြန်မာဝိုင်း website Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ဖတ်ရှုနိုင်ပါရဲ့ရှင် VOA မြန်မာဝိုင်းရဲ့မတ်လ22ရက်တင်လာနေညဘက်အတွက်ဒီမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေကိုပြန်ပြီးတော့ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာဆက်ရနာတင်းပြီးတော့ပြည်သူတွေအပေါ်အကြမ်းဖက်ဖိနှိပ်နေမှုကြောင့်သေဆုံးသူအရေအတွက်တိုးလာနေတဲ့အပေါ်မှာနိုင်ငံတကာရဲ့စိုးရိမ်မှုတွေလည်းပိုပြီးတော့မြင့်တက်လာနိုင်ပါတယ်။ဆက်ရနာတင်းပြီးတော့ပြည်သူတွေအပေါ်ဖိနှိပ်နေသူတွေအပေါ် EU ဥရောပတမကကအရေးယူတန်ခတ်မှုတွေချမှတ်ဖို့ဒီနေ့ဆုံးဖြတ်လိုက်ပါတယ်။ Belgium နိုင်ငံ Brussels မြို့တော်မှာ EU နိုင်ငံသားမူဝါဒရေးရအကြီးအကဲ Joseph Borrell ကမြန်မာနိုင်ငံအခြေအနေကို EU နိုင်ငံသားဝန်ကြီးတွေနဲ့ဒီကနေ့စောပိုင်းကရှင်းလင်းပြောခဲ့ပြီးတဲ့နောက်စစ်တပ်နဲ့သူတို့ရဲ့စီးပွားရေးအကျိုးစီးပွားရေးအပေါ်ပြစ်မှတ်ထားအရေးယူဖို့သဘောတူဆုံးဖြတ်ခဲ့ကြတာပါဒီကနေ့ပြစ်မှတ်ထားအရေးယူတန်ခတ်လိုက်သူ17ယောက်ထဲမှာတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်းဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းအပြင်ဒုတိယတမရော်ဦးမြင့်ဆွေ2020ရွေးကောက်ပွဲရလဒ်ကိုဖျက်သိမ်းခဲ့တဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတို့ပါတယ်လို့ဥရောပကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အဲ့ဒီသူတွေ EU နိုင်ငံစီကိုမလာနိုင်အောင်ပြည်ဝင်ခွင့်ပိတ်ပင်တာနဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ပြီးတော့ဒဏ်ခတ်လိုက်တာဖြစ်ပါတယ်။ဒီနေ့ဒဏ်ခတ်လိုက်တဲ့လူပုဂ္ဂိုလ်တွေနဲ့လုပ်ငန်းတွေအတွက် EU နိုင်ငံသားတွေကုမ္ပဏီတွေကငွေကြေးစီးဆင်းမှုတွေလုံမပေးနိုင်အောင်ပိတ်ပင်ဖို့လဲဆုံးဖြတ်ခဲ့ပါတယ်။မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအတွက် EU ကတိုက်ရိုက်ပေးနေတဲ့ဖွံ့ဖြိုးတိုးတက်ရေးအကူအညီအားလုံးကိုလည်းပြန်ရုပ်သိမ်းဖို့အပြင်မြန်မာနိုင်ငံကလူထုအခြေပြုအဖွဲ့အစည်းတွေလူ့အခွင့်အရေးကိုကာကွယ်နေသူတွေသတင်းတောက်တွေအပေါ် EU ကဆက်လက်ထောက်ခံသွားဖို့နဲ့မြန်မာပြည်သူတွေရဲ့အခြေခံလိုအပ်ချက်တွေကိုဆက်ပြီးတော့ကူညီသွားဖို့လည်းဒီကနေ့ဆုံးဖြတ်ခဲ့ကြပါတယ်။မြန်မာစစ်တပ်ကထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေအပေါ်နောက်ထပ်ပိတ်ဆို့အရေးယူမှုတွေလုပ်တာအပအဝင်မြန်မာနိုင်ငံပေါ်ထားတဲ့မူဝါဒတွေကို EU ကဆက်ပြီးတုံ့တက်သွားမယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံနဲ့ EU ကြားဆက်ဆံရေးကိုအဆက်မပြတ်တုံ့တက်ပြီးတော့လိုအပ်တယ်လို့ဆောင်ရွက်ဖို့လည်း EU ကFebruary လတည်းကဆုံးဖြတ်ထားပါတယ်ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အကြမ်းဖက်မှုတွေကြောင့်တန်ခတ်အရေးယူမှုတွေလုံးဝဖြစ်တော့မယ်လို့ဒီဂျာမနီနိုင်ငံသားရဲ့ဝန်ကြီး Heiko Maas ကဒီကနေ့နဲ့အစည်းအဝေးမစခင်တုန်းကပြောကြားခဲ့တာပါဒီမြန်မာနိုင်ငံမှာတပ်ဖြတ်မှုအတိုင်းဒါဟာလက်ခံလို့မရတဲ့အဆင့်ကိုရောက်နေပြီဒါကြောင့်တန်ခတ်အရေးယူရေးကိစ္စကိုမလုပ်ဖဲနေလို့မရတော့ဘူးလို့သူကပြောခဲ့တာပါစစ်ကောင်ဆောင်တွေဒီအာဏာသိမ်းအုပ်ချုပ်တဲ့ February လတရက်နေ့ကဆိုရင်တော့ရဲနဲ့စစ်တပ်ရဲ့လက်ချက်နဲ့တိုက်ဆုံသူဟာ250ထက်မနည်းရှိနေပါပြီ။ပြစ်ခတ်နိုင်နေမှုတွေရှိနေတဲ့ကြားမှာပဲဆက်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြသူတွေမှုတွေဟာလည်းကိုယ်လည်းပြည်သူတွေအဆုံပုံစံအဆုံနဲ့ဆက်လုပ်နေပါတယ်။ရန်ကုန်မြို့မှာဒီကားတွေလမ်းပေါ်ထွက်ပြီးတော့ကားဟွန်တီတဲ့တပိတ်ထိုင်းတပိတ်မိုးပြံမှုပေါင်းလွတ်တင်တဲ့တပိတ်တွေကိုဒီကနေ့လှုပ်ကြပါတယ်အခုလိုနီးမျိုးစုံဆန္ဒပြနေသလိုလက်နက်ကိုင်တပ်ဖွဲ့တွေကလည်းဖိနှိပ်မှုတွေကိုတိုးမြှင့်လုပ်နေကြပါတယ်မန္တလေးမြို့မှာဒီကနေ့ပြစ်ခတ်မှုကြောင့်3ယောက်တေဆုံးပြီးတော့2ယောက်ထပ်မင်းဒဏ်ရာရပါတယ်ကြိုခွဲမှုအတွင်ဖမ်းဆီးခံထားရသူတွေလည်းရှိပါတယ်မင်းညာရုံးကလည်းဒီအောင်ပင်လေအပေါင်းဝင်တချို့မြို့နယ်တွေမှာပြစ်ခတ်လို့6ယောက်ထပ်မင်းတေဆုံးခဲ့ပါတယ်မင်းညာရုံးကပြစ်ခတ်မှုကြောင့်2ယောက်တေဆုံးတဲ့မုံရမြို့မှာတော့ဒီကနေ့ပြည်သူတွေဟာဒီထောင်ထဲချီပြီးတော့ခြိတက်ဆန္ဒပြခဲ့ကြပါတယ်တခြားမြို့တွေမှာလည်းခြိတက်ဆန္ဒပြမှုတွေရှိပါတယ်ရဲနဲ့စစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုတွေကြောင့်ဖမ်းဆီးခံရသူတွေလည်းရှိပါတယ်ရှင်VOA မြန်မာပိုင်းရဲ့မလ22ရက်တနင်္လာနေ့ညဘက်အတွက်အစီအစဉ်တွေကတော့တလောက်ပါပဲရှင်။ကုညာအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမုံဖြစ်ပြီးတော့ဆက်ပိုင်းအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။မြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်တိုးတက်သမျှကို VOA မြန်မာပိုင်းရဲ့ Twitter, YouTube နဲ့ Facebook Page တွေပေါ်မှာဖော်ပြပေးနေပါတယ်။ TV နဲ့ Radio အစီအစဉ်တွေကိုလည်းနောက်ဆုံးရသတင်းတုံ့တက်ချက်တွေကိုလည်းထုတ်လွှင့်ပေးနေပါတယ်ရှင်။ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်ပါပါရှင်။
This program has